Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တန်ရဲ့2018ခုနှစ်အောက်တိုဘာလ2ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျမ Thank you ထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာအင်အားဖြင့်ငရင်နဲ့ဆူနာမီရေလိုင်းတန်ကြောင့်သေဆုံးသူအရေအတွက်က1200ကျော်အထိတိုးလာပါတယ်။ရခိုင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ရေးစုံစမ်းရေးကော်မရှင်ကိုလုတ်ပိုင်ခွင့်အပြည့်အဝပေးဖို့အရှိတောင်အရှနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။တွင်တွေပြီးနောက်ဆင်ရမယ့်တွင်လွှာတွေမှာတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေဂုံတိတ်ခံရှိရှိနဲ့ဘေးကင်းစွာနေရပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတယ်လို့နိုင်ငံတကာကဒီပေါ်ပူးပေါင်းဆောင်ရွက်သွားဖို့မြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်
။ We now have two things in our hand. One is to address the current crisis.
မနေ့ကဂျနီဗာမှာလုပ်တဲ့ UNHCR စီးပွဲမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောဆိုသွားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့အရေးယူဆောင်ရွက်မှုအခြေအနေနဲ့နိုင်ငံတကာရဲ့အမြင်အပေါ်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်မှုဆောင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကိုတွေ့ဆုံမေးမြန်းခဲ့တဲ့အတူအခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးပါရှင
်။အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငရင်နဲ့ဆူနာမီလှိုင်းတဲ့ကြောင့်သေဆုံးသူ1200ကျော်ရှိသွားပြီဖြစ်ပါတယ်။ဘေးဒဏ်အဆိုးအဆုံးခံစားခဲ့ရတဲ့ပါလူမျိုးကနေသတင်းပေးပို့ချက်တွေထဲမှာတော့မျိုးကံတွေကအစားတောင်းနဲ့ရေတန့်ရဖို့ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေထဲဝင်ရောက်လူရဲ့နေကြတယ်လို့ဖော်ပြကြပါတယ်။အစိုးရဘက်ကရေးပေါ်ကူညီထောက်ပံ့ရေးနှေးကွေးလွန်းတာကြောင့်မကျေနပ်မှုတွေလည်းကြီးထွားနေပါတယ်။အသက်ရှင်ကျဉ်းရစ်သူတွေကိုတွေ့လို့တွေ့ညာပါလူမျိုးတဝန်းကအပြည့်စည်တွေချမှာကဲဆေးကြီးအဖွဲ့တွေတူးပေါ်နေကြဆဲဖြစ်ပေမဲ့ဆက်ရန်တရားကြီးတွေမရှိတာကြောင့်နှောက်နှေးကြံ့ကြာနေပါတယ်။ပါလူမျိုးကပြိုချနေတဲ့ဟိုတယ်အောက်မှာလဲအနည်းဆုံးလူပေါင်း50လောက်ပိတ်မိနေတယ်လို့ယူဆထားကြပါတယ်။ပြီးခဲ့တဲ့တောက်ကြံနေ့ကပြင်အား9.5မဂ္ဂနီတူးရှိတဲ့ငလျင်လှုပ်ခဲ့ပြီး6မီတာလောက်မြင့်တဲ့ဆူနာမီလှိုင်းလုံးကြီးတွေထန်းကြောင့်သေဆုံးသူအရေအတွက်1234ယောက်ရှိသွားပြီလို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲရေးဌာနကအင်္ဂါနေ့မှာကြေညာပါတယ်။ပါလူမျိုးတွင်းကအိမ်တွေအဆောက်အုံတွေအတော်များများလဲပြိုကျခဲ့တာကြောင့်ဒေသခံ5000လောက်ရွှေ့ပြောင်းထားရပါတယ်။ဆူနာမီရင်လိုင်းတန်ကြောင့်ဆူလာဝက်စီကျွန်းပေါ်ကလမ်းတွေတံတားတွေကိုတိုက်စားသွားပြီးလေစိတ်လဲပျက်စီးခဲ့ရတာကြောင့်ကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရေးမှာနှေးကွေသွားစေပါတယ်။ပါလူမျိုးအနီးကခရိုင်3ခုကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေရောက်ရှိနေကြပြီဖြစ်ပြီးတည်ဆုံးသူအရေအတွက်တိုးလာနိုင်တဲ့အပေါ်အရေးပေါ်တာဝန်ရှိသူတွေကြားစိုးရိမ်နေကြပါတယ်။ခရိုင်3ခုပေါင်းမှာနေထိုင်သူလူဦးရေ100,000ကျော်ရှိနေတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကရွေးကောက်ပွဲဆိုင်ရာတွေ့ဆုံပွဲတစ်ခုမှာအသေးခံဘုံးခွဲတက်ခတ်မှုကြောင့်အနည်းဆုံးလူ14ဦးသေဆုံးပြီး30ထဏ်ရသွားပါတယ်။နန်ဂါပြည်နယ်ကာမာခရိုင်ကလွတ်တော်ရွေးကောက်ပွဲဝင်မဲ့62ရဲ့စီဝေးရုံးမှာပောက်ကွဲမှုဖြစ်ခဲ့တာပါ။အောက်တိုဘာ20မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲအတွင်းဝင်ရောက်ရှင်ပြိုင်မဲ့60လောင်းနာဆီယာမိုဟာမက်ရဲ့အခြေအနေကတော့မသိရသေးပါဘူး။ရွေးကောက်ပွဲအတွက်လူလူစုဝဲကျင်းပနေခြင်းအသေးခံဘုံးခွဲသမားကပောက်ခွဲတက်ခတ်တာဖြစ်တဲ့အကြောင်းလဲပြည်နယ်ဆိုးရွားပြောခွင့်ရက VOA ကိုပြောပါတယ်။ပြည်ထောင်စုတွင်ပတ်တဲ့အမျိုးသမီးကိုစလဲလောင်း419ဦးပါဝင်ကိုစလဲလောင်း2500ဦးကိုရွေးကောက်ပွဲအတွက်စီယုံးလို့ရှောက်ခွင့်ပြုလိုက်ပြီးတဲ့နောက်ပထမဆုံးအကြိမ်တက်ခတ်ခံရတာလည်းဖြစ်ပါတယ်။ပြည်နယ်ထဲမှာအခြေစိုက်လှုပ်ရှားနေတဲ့တာလီဘန်သဘုံတွေနဲ့ IS Islamic အစိုးရအုပ်စုတွေကတော့တက်ခတ်မှုကသူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးတော့မရှိသေးပါဘူး။တာလီဘန်တွေကတော့ရွေးကောက်ပွဲတွေကိုရှုတ်ချထားပြီး IS သူကြတွေကတော့နန်ဂါပြည်နယ်ကအရသားတွေကိုဘုံးခွဲတက်ခတ်မှုတွေအများစုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုထားမှုပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံထားရတဲ့ဘရက်ကက်ဗနော့ဟာငယ်စဉ်ကအရက်အလွန်အကျွံတောက်တဲ့ဆိုတဲ့ဆွဲချက်တဲ့ရင်ဆိုင်နေရချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဘက်ကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးဆောင်ရွက်နေပါတယ်။သူတို့နှစ်ဦးစလုံးအထက်တန်းကျောင်းသားအရွယ်1982ခုနှစ်တုန်းကပါတီတစ်ခုမှာ ကက်ဗင်နော့ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်အထက်လွှတ်တော်တရားရေးကော်မတီရှင်းမောက်မှာခရစ်စတင်ဘလက်စီဖို့ဒ်ကထွက်ဆိုထားတာပါကက်ဗင်နော့ဘက်ကတော့ဒီဆွဆွဲချက်တွေအပေါ်ကော်မတီရှင်းမောက်မှာခါခါတီးတီးညှင်းဆိုထားပါတယ်ဘာမှမမှတ်မိတော့လောက်အောင်ဖြစ်သွားစေတဲ့အထိအရက်အလွန်အကျွံတောက်တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းကက်ဗင်နော့ကညှင်းပါတယ်ကဗနော့ရဲ့ Yale တက္ကသိုလ်ကျောင်းနေပဲတူဖြစ်တဲ့ Chad Ludington ကဒီသတင်းပတ်အစောပိုင်းကြေညာချက်ထုတ်တာမှာတရားသူကြီးကဗနော့ဟာမကြာခဏအရက်မူးလေရှိသူအရက်အလွန်အကျွံတောက်သူဖြစ်ပြီးရန်လိုကြမ်းကြုတ်တဲ့အထိဖြစ်လာတတ်တယ်လို့ဖော်ပြပါတယ်။အဖြစ်အပျက်တွေကတခုကတော့ကဗနော့ကသူ့ကိုရန်ဆတဲ့အမျိုးသားတဦးရဲ့မျက်နှာကိုဘီယာနဲ့ပက်နောက်ရန်ဖြစ်ကြတာမှာသူတို့တငယ်ချင်းတဦးအချုပ်ခန်းနဲ့ရောက်သွားခဲ့ရတယ်လို့အခုမြောက်ကယ်ရိုလိုင်းနာမှာကောလိပ်တစ်ခုမှာပါမောက်ခအဖြစ်တာဝန်ထမ်းဆောင်နေသူလူရင်ထန်ကပြောဆိုပါတယ်ကက်ဗနော့အပေါ် FBI ရဲ့စုံစမ်းစစ်ဆေးမှုမှာဘယ်သူကမှစုံစမ်းစစ်ဆေးခွင့်ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းထောက်တွေကိုမနေ့တုန်းကပြောပါတယ်အထက်လွှတ်တော် Republican အနေနဲ့သမ္မတအင်ပီရိုတို့ကမေးမြန်းဖို့အတည်ပြုထားတဲ့မျက်မြင်လေးဦးကိုတော့ FBI ဘက်ကတွေးဆမေးမြန်းပြီးပြီလို့လည်း New York Times သတင်းစာကဖော်ပြပါတယ်ရှင်
အမေရိကန်ပြည်သူကအင်းနီချင်းကနေဒါမက္ကဆီကိုနိုင်ငံတွေနဲ့ရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသေးအကဘာမှအကြီးဆုံးနဲ့အကောင်းဆုံးဖြစ်သမ္မတဒေါ်နယ်ထရန့်နဲ့အစိုးရဖော်ဝင်တွေကပြောဆိုလိုက်ကြပါတယ်။တမန်ဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကတိုက်ကိုငွေချင်းနဲ့အလုပ်ကိုင်တွေစီးဆင်းလာလိမ့်မယ်လို့လည်းသမ္မတထရန့်ကဟောကိန်းထုတ်ခဲ့တာပါ။နောက်ဆုံးအချိန်ထိအချိန်နဲ့ဆွေးနွေးပြီးတဲ့နောက်နှစ်ပေါင်းဆက်လောက်တည်တန်းရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးမဲ့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်အတစ်ကိုတင်းငွေနဲ့နောက်ပိုင်းမှာအမေရိကန်နဲ့ကနေဒါတို့ကကြေညာလိုက်တာပါ။ USMCA လို့အတူကောက်ခေါ်တဲ့အမေရိကန်၊မက္ကဆီကို၊ကနေဒါသုံးနိုင်ငံသဘောတူညီချက်ရရှိရေးကြိုးပမ်းခဲ့ကြတဲ့အမေရိကန်ကုန်သွယ်ရေးဆိုင်ရာစစ်ဆေးညှိနှိုင်းသူတွေအစိုးရဖော်ဝင်ချန်ပြီးမနေ့တုန်းကအင်ပီရိုမှာသမ္မတထရန့်မင်ငုံပြောချိန်မှာတော့အမေရိကန်အတွက်အကျိုးများမဲ့သဘောတူညီချက်တည်းအဖြစ်နဲ့လဲပြောဆိုသွားခဲ့ပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညချမ်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တဲကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလုပ်ပိုင်ခွင့်အပြည့်အဝပေးဖို့မြန်မာအစိုးရကိုရှစ်တောင်အရှနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုပါတယ်။ဖိလစ်ပိုင်တန်တမာဟောင်းရိုစာရီယိုမင်နာလိုဂျပန်တန်တမာဟောင်းကင်ဇိုအိုရှိမာနဲ့မြန်မာနိုင်ငံကပုဂ္ဂိုလ်နှစ်ဦးတို့နဲ့ဖွဲ့စည်းလိုက်တဲ့စုံစမ်းရေးကော်မရှင်ကရခိုင်ပြည်ပခါတွင်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကချင်းပါတဲ့ကုလသမဂ္ဂအထူးညှိနှိုင်းခံပြင်ပမှာနိုင်ငံခြားရေးဝန်ကြီးတွေအလွတ်သဘောတွေ့ဆုံခဲ့တာမှာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအကြည့်အကျဲစိုးရိမ်ကြောင်းပြောဆိုခဲ့တယ်။ဆိုပြီးလဲစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်နန်ကလွှတ်တော်မှာဒီကနေ့ပြောဆိုတာပါ။လူတွေဖန်တီးလို့ဖြစ်ရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးဖြစ်တယ်လို့လဲစင်ကာပူနိုင်ငံခြားရေးဝန်ကြီးကသုံးနှုန်းပြောဆိုသွားပါတယ်။ရိုဟင်ဂျာပြည်ပခအပေါ်နိုင်ငံတကာဘက်ကဝေဖန်ရှုတ်ချနေကြချိန်မှာပြည်တွင်းရေးကိုဝင်မဆွတ်ဖက်ဖို့မူချထားတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံအနေနဲ့လဲဒီကိစ္စအပေါ်မှာပိုပြီးတင်းတင်းမာမာပြောဆိုလာတဲ့အနေအထားဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကအခြေအနေတွေမပြေလည်ရင်အကြမ်းဖက်ဝါဒပြန့်နှံ့သွားစေနိုင်ပြီးအရှိတောင်အာရှမှာရောတခြားဒေသတွေကိုပါချင်းချောက်လာနိုင်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။မြန်မာအစိုးရအနေနဲ့ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံသလိုကုလသမဂ္ဂအချက်လက်ရှာအဖွဲ့ကိုရောလူခွင့်ရေးအထူးကိုယ်စားလှယ်တို့ကိုပါပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်။
ကိုရီးယားစစ်ပွဲဆုံးသက်ကြောင်းတရားဝင်ကြေညာရမှာအပြန်အလှန်အနေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေဆွလွတ်နိုင်မှာမဟုတ်တဲ့ကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ သုံးနှစ်ကြာကိုရီးယားစစ်ပွဲကို1953ခုနှစ်မှာစစ်ပြင်းရေးစာချုပ်နဲ့အဆုံးသတ်ခဲ့ပေမဲ့ကွန်မြူနစ်မြောက်ကိုရီးယားနဲ့အမေရိကန်ကအားပေးထောက်ခံထားတဲ့တောင်ကိုရီးယားတို့ကြားရံဘက်တွေအဖြစ်ဆက်လက်ရှိနေကြတာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးရည်ရွယ်ပြီးတောင်မြောက်ကိုရီးယားနဲ့အမေရိကန်ပြည်တော်စုတို့ကြားမကြာခင်ကဆက်လို့တပ်မံဆက်ဆံတွေတိုးမြင့်လာရကတရားဝင်ညဉ့်ဉေးစာချုပ်ချုပ်ဆိုမဲ့အစီအစဉ်ကိုလည်းစတင်စဉ်းစားလာကြတာဖြစ်ပါတယ်။ဒါမှမဟုတ်နျူကလ িয়ার လက်နက်အစီအစဉ်တွေကိုအပြစ်တိုင်မဖြတ်သိမ်းရသေးဘဲတရားဝင်ညဉ့်ဉေးချင်ညာဖို့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကိုတော့အမေရိကန်ကပယ်ချထားတာပါ။မြောက်ကိုရီးယားဆွေးရပိုင်းသတင်းဌာနကဒီနေ့ဖော်ပြတဲ့သဘောထားအမြင်ဆောင်မမှာတော့တရားဝင်ညဉ့်ဉေးရေးသဘောတူညီချက်ဟာလူတစ်ယောက်ကနေတစ်ယောက်ကိုလက်ဆောင်ပေးတဲ့လုပ်ရမျိုးလို့ပေါ်ပေါ်တန်တန်ကိစ္စမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်
။အမေရိကန်သမ္မတကတော့မလန်နီယာထရန့်ဒီခေတ်ဂါနာနိုင်ငံကိုဆက်ရောက်သွားပါပြီ။သမ္မတကတော့ဖြစ်လာပြီးနောက်ပိုင်းပထမဆုံးအကြိမ်တကူတော်ပြပခီးစဉ်ဖြစ်နေအာဖရိကခီးစဉ်သွားရောက်တာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့မာလာဝီ၊ကင်ညာနဲ့အီဂျစ်နိုင်ငံတို့ကိုလည်းဝင်ရောက်မယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုထားပါတယ်။ခီးစဉ်အတွင်းဆေးရုံတွေမှာကိုဝင်ဆောင်မိခင်နဲ့မွေးကင်းစကလေးငယ်ပြုစုဆောင်ရှောက်ရေး၊ကလေးငယ်တွေအတွက်ပညာရေး၊အာဖရိကနိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့တမိုင်းနောက်နိုင်ငံတစ်ခုချင်းစီအနေနဲ့အမိခိုကင်းကင်းရပ်တည်နိုင်ရေးအမေရိကန်ဘက်ကဘလို့ပံ့ပိုးနိုင်တယ်လဲဆိုတဲ့အပေါ်အလေးထားဆောင်ရွက်သွားမှာလို့လည်းသမ္မတအင်ဂျီရောကပြောဆိုထားပါတယ်ရှင်။
ဒီနှစ်အတွက်ယူပပီရဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပြည်ထောင်စုကအာသာအက်ရှ်ကင်၊ပြည်သူနိုင်ငံကဂျယ်ရက်မိုရိုနဲ့ကနေဒါနိုင်ငံကဒေါနာစတက်လန်တို့ကိုလေးစားရောင်းချီယူပပီရပညာရပ်မှာစမ်းသစ်တီထွင်မှုတွေအတွက်ပူးတွဲချီးမြှင့်လိုက်ပါတယ်။စုရေးဒေါ်လာတစ်သန်းနဲ့ကတဝက်ကိုတော့အမေရိကန်ပညာရှင်အက်ရှ်ကင်ကိုချီးမြှင့်ပြီးကျန်တဝက်ကိုတော့ပြည်သူနဲ့ကနေဒါပညာရှင်တို့ကိုပေးရလိုက်ကြောင်းလဲဆွီဒင်နိုင်ငံတော်ဝင်သိပ္ပံပညာအကယ်ဒမီကျောင်းရဲ့စုရေးချယ်အဖွဲ့ကကြေညာခဲ့တာပါ။ရေဒီယို33အလင်းတက်နဲ့အလင်းတက်ရဲ့ဖီအားနဲ့အရာဝတ္ထုတွေကိုရွှေ့ပြောင်းနိုင်တဲ့အလင်းတက်သုံးကိရိယာတွေကိုဖန်တီးမှုအတွက်အမေရိကန်ပညာရှင်အက်ရှ်ကင်ကိုရွေးချယ်ခဲ့ပြီးပြည်သူနဲ့ကနေဒါပညာရှင်တို့ကိုတော့မျက်စိခွဲစိတ်ကူးစက်မှုမျိုးလိုနေတူတူဝါကိစ္စတွေမှာအသုံးပြုနိုင်တဲ့အားပြင်းစုရှတဲ့အလင်းတက်ထုတ်လုပ်နိုင်တဲ့နီလန်းသစ်ဖန်တီးမှုတွေအတွက်ဂုဏ်ပြုခဲ့တာလည်းဖြစ်ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုအောင်လွင်ဦးတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေဂုံတိတ်ခံရှိရှိနဲ့ဘေးကင်းစွာနေရပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ပိုင်းဖြတ်မှုရှိရှိဆောင်ရွက်နေတာမို့နိုင်ငံတကာကဒီပေါ်ပူးပေါင်းဆောင်ရွက်သွားဖို့မြန်မာအစိုးရကတိုက်တွန်းပါတယ်တစ်ချိန်တည်းမှာတော့လူအခွင့်အရေးဆွဆွဲချက်တွေအပေါ်ပြည်တွင်းစုံစမ်းရေးကော်မရှင်အနေနဲ့လည်းအချက်လက်မှန်တွေစုဆောင်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ကတိပေးပါရယ်။မနေ့ကဂျနီဗာမှာလုပ်တဲ့ UNHCR အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောဆိုသွားတာပါ။ကိုသားညွန့်ဦးကပြောပြပေးပါမယ်
။ရခိုင်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရမှလှုပ်ဆောင်စရာနှစ်ခုရှိပြီးတော့အဲ့ဒါကတော့ဒီလက်ရှိအကျပ်တဲဖြည့်ရှင်းရေးနဲ့အဲ့ဒီပြဿနာရဲ့အရင်းခံအကြောင်းရင်းကိုကင်တွယ်ဖို့ဖြစ်တယ်လို့ဂျနီဗာမြို့မှာမနေ့ကလုပ်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံနှစ်ပတ်လည်အမှုဆောင်စည်းဝေးမှာမြန်မာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောဆိုသွားတာပါဒီလိုကင်တွယ်ရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေတန်ဆောင်းနေတာဖြစ်ပြီးတော့ရခိုင်မြောက်ပိုင်းဒေသလူမှုသဟဇာတာဖြစ်ရေးအပါအဝင်အကြံပေးချက်အချို့ကတော့ပြည်ပြောင်းလို့အချိန်ယူဆောင်ရွက်ရလိမ့်မယ်လို့ပြောပါတယ် NDT အစိုးရတက်လာကလေးကရခိုင်မြောက်ပိုင်းအရေးဖြစ်ရှင်းဖို့ကိစ္စကိုဦးစားပေးကင်တွယ်ခဲ့ပေမဲ့2019ခုနှစ်မှာအာဆာလက်နက်ကင်အဖွဲ့ကဆလိုက်တဲ့ရေခင်းကြောင့်အချိန်ဒီဟာပိုပြီးတော့ဆိုးလာစေတယ်လို့လည်းဒေါက်တာဝင်းမြတ်ကြီးကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီအရေးခင်းမှာလုံခြုံရေးစစ်ဆင်ရေးတွေအတွင်းဒေသခံရိုဟင်ဂျာတွေအပေါ်မှာစွစွရွာအလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ဖို့အတွက်ကြိုးပမ်းမှုတွေကလည်းရှိနေပါတယ်။ဒါဟာချက်ကားလွန်းတယ်လို့မြန်မာအစိုးရဘက်ကယူဆပါတယ်။ဒါပေမဲ့လည်းမနေ့ကဒေါက်တာဝင်းမြတ်အေးမေကွန်းမှာတော့ဒီစွဆွဲချက်တွေအပေါ်မှာပြည်တွင်းစုံစမ်းရေးလုပ်ပြီးတော့အရေးယူကင်တွယ်မယ်ဆိုပြီးတော့ကတိပေးပါတယ
်။ Any perpetrators will be held accountable for their acts.
ခိုင်မာတဲ့အထောက်အထားတွေအရဒီလုပ်ရက်တွေကျူးလွန်တဲ့သူတိုင်းအရေးယူခံရမှာပါနိုင်ငံတကာကထင်ရှားတဲ့ပုဂ္ဂိုလ်နှုတ်ဦးဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမကြာခင်ကဖွဲ့စည်းခဲ့ပါတယ်လူအခွင့်အရေးစွန့်စွဲချက်တွေနဲ့ပတ်သက်ပြီးတော့ဒီကော်မရှင်ကနေအထောက်အထားအချက်အလက်တွေကိုစုံစမ်းပါလိမ့်မယ်အဲ့ဒီတွေးရှိချက်အပေါ်အခြေခံပြီးကျွန်တော်တို့အနေနဲ့အရေးယူကင်တွယ်သွားမှာဖြစ်ပါတယ်အခွင့်အလမ်းတရအနေနဲ့ဒီကော်မရှင်ကိုအကူအညီပေးကြဖို့ကျွန်တော်တို့မိတ်ဖက်တွေကိုတိုက်တွန်းပါတယ်
တစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာတင်ကနန်းနေရာရင်းပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရော UNDP UNHCR ကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ပါပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးထားပါတယ်။ဒီသဘောတူညီချက်အရပထမအဆင့်ကိုဆောင်ရွက်ပြီးစီးခဲ့ပြီးတော့ဒုတိယအဆင့်စဖို့ရှိနေပြီလို့ဒေါက်တာဝင်းမြတ်ကြီးကနိုင်ငံတကာကိုအသိပေးပါရတယ
်။ Under this MOU joint technical teams
ဒီသဘောတူညီချက်အရနှစ်ဖက်ပူးပေါင်းအဖွဲ့ဟာပထမအဆင့်အနေနဲ့ ရခိုင်မြောက်ပိုင်းကျွေးရွာအချို့မှာကွင်းစင်းလေးလာမှုတွေလုပ်ခဲ့ပါတယ်။မကြသေးခင်ကတော့ဒုတိယအဆင့်ဆန်းစစ်လေးလာဖို့အတွက်ကျွေးရွာအချို့ကိုနှစ်ဖက်စလုံးကကျွမ်းကျင်မှုအဖွဲ့တွေရွေးချယ်တတ်မှတ်နိုင်ခဲ့ပါတယ်။ဒုက္ခသည်တွေပြန်လက်ခံရေးအတွက်ဒေသတွင်းအခြေအနေကောင်းတွေရှိစေရုံသာမကရခိုင်ပြည်နယ်အတွင်းရေရှည်အေးချမ်းတည်ငြိမ်စေဖို့ပါဒီကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ပြီးအကြံပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ
်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေတို့တုံ့နှုံပြီးတော့နိုင်ငံတကာမှာရိုဟင်ဂျာဆိုပြီးတော့တုံ့နှုံတဲ့ဒီဒုက္ခသည်တွေနေရပြန်ရေးနှောင့်နှေးနေတဲ့အပေါ်မှာမြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကပါနှစ်ဖက်အပြန်အလှန်ပစ်ဖို့မှုတွေရှိနေပါတယ်ဒါပေမဲ့လို့ဒုက္ခသည်တွေနေရပြန်ရေးအတွက်ရှိနေတဲ့အနှောင့်အတားမှန်သမျှကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ပဲဖြေရှင်းမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်ကြီးကတော့ပြောပါတယ်ဒါအပြင်ဒီကြီးမားတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အခြားစိတ်တူကိုယ်တူနိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့မြန်မာအစိုးရကိုအကူအညီပေးကြဖို့အတွက်လည်းသူကဖိတ်ခေါ်ပါတယ
် We are committed to restoring normalcy
အစိုးရအနေနဲ့ရခိုင်ပြည်နယ်မှာအေဂျင့်တည်ငြိမ်ပြီးပုံမှန်အနေထားပြန်ရောက်အောင်ဆောင်ရွက်သွားမှာပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့မိမိတို့ဆန္ဒအတိုင်းဘေးကင်းကင်းနေရပြန်နိုင်စေဖို့ကျွန်တော်တို့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်ဒါဟာအတော့ကိုကြီးမားတဲ့ကိစ္စပါဒီအတွက်သဘောထားအတူမိဖတ်တွေနဲ့တွဲလှုပ်ဖို့ကျွန်တော်တို့အစိုးရအနေနဲ့တကားဖွင့်ထားပါတယ်အကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြိုးဆိုထားပါတယ
်ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အခုကျင်းပနေတဲ့ UNHCR အစည်းအဝေးအတွင်းဗြိတိန်ပါဝင်နိုင်ငံချုပ်ကသူတို့ရဲ့စိုးရိမ်မှုတွေကိုပြောဆိုသွားပါတယ်တချိန်တည်းကျင်းပနေတဲ့နယူးယောက်ကုလသမဂ္ဂထူးထူးညီလာခံထဲမှာတော့ရခိုင်မြောက်ပိုင်းအရေးအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့အတွက်တိုက်တွန်းမှုတွေရှိနေပါတယ်ရိုဟင်ဂျာတွေအပေါ်မှာကျူးလွန်တာဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်နေကနေဒါလွှတ်တော်ကအတည်ပြုသတ်မှတ်တာကြောင့်လူညွှန်းရေးကောင်စီအနေနဲ့ဒီမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာကနေဒါတာမကြီးကမနေ့ကသူ့ရဲ့ထွေထွေညီလာခံမိကုံးမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါတစ်ဆက်တည်းမှာပဲနားဆင်ရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမနေ့ကအာစာကျန်းဖက်အဖွဲ့တိုက်ခိုက်မှုနောက်ပိုင်းလူညွှန်းရေးတပ်ဖွဲ့တွေကနေမြင့်ရှင်းလင်းရေးလုပ်ခဲ့ရမှာအင်အားအဆမတန်သုံးပြီးရိုဟင်ဂျာတွေကိုရရက်ဆက်ဆက်နှိပ်ကုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့အရေးယူဆောင်ရွက်မှုအခြေအနေနဲ့နိုင်ငံတကာရဲ့အမြင်အပေါ်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ရဲ့တုံ့တက်ချက်ကိုဒေါခင်ဆိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတက်မတော်ဘက်ကပေါ့နော်ဒီကာကွယ်ရေးဝန်ကြီးဌာနဘက်ကနေပြီးတော့ဒီအခိုင်လုံခြုံရေးနယ်မြေရှင်းလင်းရေးမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဒီစုံတရားပေါ့လေအထိုက်လျောက်အေးအေးယူတာတွေများရှိတယ်လို့ကြားဘူးပါလားရှင
်။အော်အင်းတင်ကိစ္စဆိုလို့ရှိရင်လေအင်းဒီကိစ္စကလည်းကျွန်တော်တို့အဲ့ဒါသက်ဆိုင်ရနေပြီးတော့တာဝန်ရှိတဲ့လူတွေရောတိုင်းမှုအပါဝင်ပေါ့တာဝန်တဲ့လူတွေကျွန်တော်နာမည်ရောတိကျဘယ်လိုအတိအကျတော့မရဘူး။အဲ့အမှအေးအေးယူခဲ့ပြီဖြစ်ပါတယ်။အခုကျွန်တော်တို့လည်းအခုဖွဲ့စည်းထားတဲ့ Independent Commission ပေါ့နော်ဒီစုံစမ်းစစ်ရေး Commission လည်းအခုသူတို့လက်ရှိ Fighting Machine ကတော့လုံရင်းတပ်ဖွဲ့ရဲ့ကျူးလွန်တာကိုတစ်ဖက်သက်စုံစမ်းပါတယ်။ကျန်တဲ့ဟိုဘက်ကအစာအချမ်းဖက်အုပ်စုကနေပြီးတော့ကျူးလွန်တာတွေကျွန်တော်တို့ကဟိုဥပက္ခပြုထားပါတယ်။အဲ့တော့မြတ်မြတ်တတာချိုးဖက်မှုမှလည်းများအားလုံးကိုစုံစမ်းဆစ်ဆေးရပါမယ်။နောက်ပြီးတော့လူခွင့်ရေးကာကွယ်ရဆိုတာလည်းကွန်ပဏီတစ်ခုရဲ့ခွင့်ရေးမကောင်ဘူးရှိသမျှလူအားလုံးခွင့်ရေးကာကွယ်ရအစိုးရအနေနဲ့ကတော့အားလုံးရဲ့အခွင့်အရေးပေါ့နော်။ဒေသခံကောဟိုဘက်ကဟိုတခြားအဖွဲ့အစည်းဝင်ကောအားလုံးရဲ့ခွင့်ရေးကိုကာကွယ်ဆောင်မှုတာဝန်ရှိပါတယ်။အဲ့တော့ဒီ Independent Commission ကစုံစမ်းဆစ်ဆေးတွေ့ရှိလာလို့ရှိရင်ဒါကျွန်တော်တို့အနေနဲ့ဒါလိုအပ်တဲ့ပြည်တွင်းဥတွေရဒါအရေးယူတာမျိုးတွေကျွန်တော်တို့လုပ်သွားမှာဖြစ်ပါတယ်
။ဒီလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့မတော်မတရားလုပ်တယ်ဆိုပြီးတော့တော်တော်များများလေးပြောပြီးတော့ဥပမာဆိုလို့ရှိရင်မျိုးသမီးတွေဆိုမဒိန်းချင်းခံရတယ်အဲ့ဒီမဒိန်းချင်းခံရတဲ့ဒုက္ခတွေဆိုလို့ရှိရင်ဟိုမှာကလေးတွေပါတွေမွေးနေကြပြီပေါ့နော်။အဲ့ခါကျတော့ဒီလိုမွေးရဆိုတဲ့လူတွေကို DNA စစ်ပြီးလို့ရှိရင်ဒါနိုင်ငံတကာလုံနိုင်တဲ့အတိုင်းတာပါစစ်ပြီးလို့ရှိရင်အဲ့မှာတာဝန်ကျခဲ့တဲ့လူဒီ operation မှာပါခဲ့တဲ့လူပေါ့အဲ့ဒါတွေကို DNA စစ်ပြီးတော့ကြေလို့တိုက်ဆိုင်နေဆိုလို့ရှိရင်တကယ်ပြပြသားသားအေးအေးမယ်ဆိုတဲ့ဟာမျိုးပေါ့လေဟိုဒီကာကွယ်ရေးဝန်ကြီးဌာနဘက်ကရောတုံ့ပြန်တာမျိုးမရှိဘူးလားရှင်
ကျွန်တော်တို့အစိုးရဘက်ကကျွန်တော်တို့အများအားအဲ့တိုင်ပဲပြောနေပါတယ်နော်ဟို yes ကတော့30လောက်ကိုတကယ်နဲ့တက်တဲ့အင်အားတခါတစ်ခုမှတချို့က50 100 100ပေါင်းလိုက်ရင်နည်းတဲ့အင်အားမျိုးပေါ့နော်ဒီက1000နီးပါးလောက်ချီတဲ့အင်အားတွေပေါ့ရွာသားတွေတုံးပြီးလုပ်ထားဆိုအဲ့လိုမျိုးတွေကိုပြန်လဲပြီးတော့နှိမ်နင်းတဲ့အခါမှာ violence ပေါ့နော်အကြမ်းဖက်မှုဟိုတိုက်ကြခိုက်ကြတယ်ဆိုတော့ထိတာခိုက်တာတွေတော့ရှိမှာပေါ့ဒါပေမဲ့သူတို့ပြောသလိုဟိုရရဆက်ဆက်ဟိုမရင်းကျင်တာတို့ဟိုကလေးအမေလက်ထက်ကလေးကိုဆွဲပြီးတော့ဓာတ်နဲ့ပိုက်ဖြတ်တာတို့မိဘုံနဲ့ပြစ်ချတာတို့ဒါမျိုးတွေတော့မလုပ်ဘူးဆိုတော့ကျွန်တော်တို့ယုံကြည်ပါတယ်ဒါပြင်ကျွန်တော်တို့နိုင်ငံကတတော်မျိုးတော့ဖြစ်လိမ့်မယ်လို့တော့မထင်ဘူးတချို့ကလည်းကလေးတွေဟောအမျိုးသမီးတွေရဲ့ဒီ very emotional story ပေါ့နော်အဲ့ဒါတွေကိုအသုံးချပြီးတော့နိုင်ငံတကာလှုပ်တယ်လို့ကျွန်တော်တို့ထင်တယ်ဒါကြောင့်ကျွန်တော်တို့ဒါကြောင့်လည်းကျွန်တော်တို့ကစုံစမ်းကြတာပေါ့နော် Independent Commission ကိုဖွဲ့ပြီးတော့ဒါတကယ်ဟုတ်သလားဆိုတာ အဲ့တော့ကျွန်တော်တို့အနေနဲ့အရင်တော့လည်းပြောပြီးပါပြီကောက်စားဘက်မှာအဲ့လိုကျူးလွန်ခံရဆိုပြီးလာသူနိုင်ငံတကာ protection နဲ့မြန်မာပြည်ပြန်လာတရားစီရင်ဝင်ပေးမယ်ဆိုပြတော့ကျွန်တော်တို့ဖိတ်ခေါ်ပါတယ်နောက်ထွက်ဆိုပြီးလို့ရှိရင်ကျွန်တော်တို့ဥလိလောဟာနဲ့ဟိုအဆောင်ချောင်းနိုင်ငံဆောင်နဲ့ပြန်သွားအဲ့လိုတောင်းလှုပ်ထားပြီးအခုအဲ့လိုမျိုးဖောက်ပြက်မယ်ဆိုရင်ဖောက်ပြက်တဲ့ဟာကိုတက်ဖက်မှာအယူတဲ့အစဉ်လာရင်လည်းရှိပါတယ်ကျွန်တော်တို့ရှိရတော့အဲ့လိုမျိုးချိုးဖောက်မှုကိုဟိုမျိုးရှိလာလို့ရှိရင်တော့တက်ဖက်ကလည်းအယူဝင်ဆိုတော့ပြောတက်တက်ထထချင်းအယူမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်အဲ့တော့ကျွန်တော်ထင်တာကတော့ဒီဘက်မှာ DNA စစ်ဖို့ဆိုတာလည်းကျွန်တော်တို့လည်းဒေါက်ကင်ဆုံးပြောတဲ့အတိုင်းပဲတခြားလူတွေပြောရပါတယ်အဲ့တော့အခုကျိုးရဲ့အခါကျတော့ကလေးမျိုးရဟို4000လောက်ရှိတယ်လို့ပြောတော့အဲ့လိုမျိုးရှိနေတယ်တကယ်လက်တွေ့ကြတော့လေတကယ်စစ်အင်အားသုံးတာခုနလုံချင်းတက်ဖွဲ့ဆိုကျွန်တော်လုံဆုံး2000လောက်ရှိတယ်လို့ကြားချောက်ပါတယ်ထောက်အဲ့လိုအင်အားနဲ့ဒီမှာဒီလိုဖြစ်ပြနေတာတွေကနည်းနည်းချက်ကားမှုတွေတော့ပါတယ်လို့တော့ယူဆလုံးဝမဖြစ်ဘူးလို့လည်းကျွန်တော်တော့တတ်တော့ကျွန်တော်တို့မပြောနိုင်ပါဘူးတဲ့အဲ့တော့ဟိုစစ်မြေပြင်မှာဟိုဟာပေါ့နော်တိုက်ပွဲလုပ်ကြတယ်ဖြစ်တယ်ဆိုတော့ပြစ်ခတ်မှုတွေထိခိုက်မှုတွေတော့တနတ်ဒါယာတို့ဒါမျိုးတွေတော့ရှိကြမှာပဲပေါ့နော်အဲ့ဒီအဓိကကတော့အရွာတွေမှာရွာတွေထဲမှာအကျန်းဖက်သမားတွေကခိုးအောင်ပြီးတော့ဒီလူတွေပဲအရက်သားတွေကိုပဲသွားတာသူတက်သားဖြစ်သုံးလာတဲ့ခါကျတော့ပြစ်တာခိုက်တဲ့ခါမှာထိခိုက်မှုမျိုးတွေရှိမယ်ထွက်ပြေးလိုက်ခါမှာဒဏ်ရာထောက်ထားတွေတော့ရှိကောင်းရှိပါလိမ့်မယ်ခုနကြောသလိုရေးရဆက်ဆက်ပေါ့နော်ကလေးကိုမိဘုံနဲ့ထည့်လိုက်တာတို့အဲ့လိုမျိုးတွေတော့မလုပ်ဘူးလို့ကျွန်တော်အနေနဲ့ဒါပါစနီယုံကြည်ပါတယ်အဲ့တော့အဲ့လိုမျိုးတွေရှိလာလို့ရှင်လေကျွန်တော်တို့ဘက်ကပြောထားပြီးပြီဟုတ်ပါဘူးလူခွင့်ချိုးဖောက်မှုမှန်တယ်များပါတော့ all violation ကျွန်တော်က illegal violation ကိုကျွန်တော်တို့အနေနဲ့ရေးယူမယ်ဆိုတာတပ်ဖက်ကလည်းပြောထားပဲအစိုးရကလည်းပြောထားပါတယ
်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကိုဒေါက်ခင်ဆွေးဝင်းကတွေ့ဆုံမေးမြန်းထားတာပါ VOA ကအခုထုတ်လွှင့်နေတဲ့ radio season တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ facebook ဆာမျက်နှာ VOA burmese news မှာလည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီသတင်းပတ်ထဲလက်နက်ကင်ဆောင်ထားသူတချို့ရဲ့လူရဲတိုက်ခိုက်မှုကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါဗျ။တနင်္ဂနွေနေ့ညပိုင်းကလူရဲတိုက်ခိုက်မှုကြောင့်လူ2ဦးဒဏ်ရာရခဲ့ပြီးတိုက်ခိုက်ခဲ့သူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်လာသူတွေဖြစ်နိုင်တယ်လို့ဒေသခံအာဏာပိုင်တွေကတန်တရားရှိနေကြတဲ့အကြောင်းကိုတင်ပြပေးကြပါမယ်။မောင်နှောမြို့နယ်မော်လဝီကြီးရွာမှာလက်နက်ကင်လူတစုရဲ့လူရဲတိုက်ခိုက်မှုကြောင့်ဒေသခံနှစ်ယောက်ဒဏ်ရာရရှိခဲ့တာပါတိုက်ခိုက်သူတွေဟာဘယ်သူဘယ်ဝါမှန်းအတိအကျမသိရပေမဲ့တစ်ဖက်နိုင်ငံကဝင်ရောက်လာသူတွေဖြစ်နိုင်တယ်လို့မောင်နှောမြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ခိုင်ကပြောပါတယ
်ကိုဒေသတွင်းမှာရှိတဲ့တန်တဲ့မွတ်စလင်တွေကအချင်းချင်းစီးယုံနေတာပဲတယောက်နဲ့တယောက်အဲ့လိုတော့မလုပ်ဘူးလေတစ်ဖက်နိုင်ငံနဲ့ဝင်လာပြီးတော့လုပ်တယ်လို့ရတယ်အဲ့ပါလေးကလည်းတီးကြားအစွန်မှာရှိတဲ့ဟိုရွာလေးပေါ့နော်မွတ်စလင်ထဲမှာတန်တဲ့မိသားစုတွေ6စုစုစည်းပြီးတော့မှလူလေး20နဲ့5ယောက်ခန့်အဲ့မှာစုစည်းနေတာလေးပေါ့နော်အဲ့ဒီလာလေးကိုလာပြီးတော့အနိုင်ကျင့်တဲ့သဘောပေါ့အဲ့ဒီကျွန်တော်ကြားသိရတော့တရှိလေးပါတယ်လုံးတနက်ပါဆိုတော့သူတို့တနက်လက်ချက်ဖောက်သွားတယ်လို့ပြောတယ်သူတို့ထိမှန်တဲ့ဟာတွေကခဲစားတယ်ပေါ့နော်လုံးတနက်ခဲစားတယ်အဲ့ဒါထိမှန်သွားတယ်ဟိုကြံရှိနေတဲ့လူတွေမကျင်တတ်တာလည်းစပိုင်းပေါ့သူတို့ကြံရှိနေတဲ့သူတွေကဘာရမလဲပေါ့ဥပမာရွှေရရင်ရွှေယူသွားတယ်ငွေရရင်ငွေယူသွားတယ်အများသပုံတာမျိုးပေါ့နော်နေမြဲကျေတော့ဂျူးလီနေရဒီမှာအခုကလို့ပေါ့တင်းဟင်းတဲ့နေရာလေးမှာမမတင်ဝင်လို့ပါပဲเนา
ะမောင်နှောမြောက်ပိုင်းဒေသဘင်္ဂလားဒေ့ရှ်နယ်မြေဆက်ဆက်နေတဲ့မော်လဝီကြီးရွာမှာဓမြတိုက်လူရဲတိုက်ခိုက်ခံရတာဒုတိယကြိမ်ဖြစ်ပါတယ်။ကုန်းမြေချင်းဆက်ဆက်တဲ့နေရာကကျေတဲ့အတွက်လုံခြုံရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့ကခက်ခဲနေတယ်လို့မောင်နှောကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ
်။အကုန်းတိုင်းမိုက်ဆက်နေတဲ့နေရာမှာဒီမှာတော့လုံခြုံရေးကတော့တိတ်လက်လက်မမီဘူးလို့သိရတယ်။ကင်းနေတော့ရှာထားတယ်ဒါပေမဲ့အဲ့လောက်ဒီနေနေလုံးလုံးတော့မရနိုင်။နောက်ပိုင်းကပိုတော့စိတ်လာမဲ့သဘောရှိတယ်။ဘာဖြစ်လို့လဲသူတို့လည်းသူတို့မစွားရတော့ရခက်ခဲလေးရှိလာနိုင်တယ်။တပတ်ငယ်ကနေပြီးတော့မှတချို့ကဒီဘက်ကိုလာနေတယ်လာလို့မရဘူးဆိုတော့သူတို့ဆံရတိုက်တယ်ဆိုတော့လူနေနေတဲ့နေရာတွေကတော့နေပြီးတော့လူကလူရဲ့သဘောပဲ။ဒါပေမဲ့ဒီကောင်ကအမေရိကန်လာတော့ဒီကောင်လာဒီဘက်ကိုစီးပွားလုပ်ဖို့လာတာ။ဒီကနော်မော်ကိုဒီကနော်မော်ကိုပါပဲ။အဲတခြားပစ္စည်းတွေဝင်ပြီးတော့ဒီမောက်ကိုပူတာပေါ့အဲ့မှာလူမနေတဲ့နေရာမှာကျတော့အများတိုက်တာကြီးလူဆက်မှုတွေဖြစ်လာတယ်နောက်ပိုင်းလည်းနည်းနည်းစိတ်လာမဲ့သဘောရှိတယ်ကျွန်တော်မျို
းစက်တင်ဘာ30ညပိုင်းကလူရဲတိုက်ခိုက်မှုမှာအမျိုးသားတအူးနဲ့အမျိုးသမီးတအူးတနတ်ထိမှန်ဒဏ်ရာရခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေမြေချင်းထိဆက်နေတဲ့မော်လဝီကြီးရွာနဲ့အနီးတစ်ဝိုက်ရွာတွေမှာမွတ်စလင်တွေအများဆုံးနေထိုင်နေကြတာလည်းဖြစ်ပါတယ်ရှင်VOA American တန်ရဲ့အင်္ဂါညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ တနင်္လာနေ့ညကရန်ကုန်မန္တလေးအမြင်လန်းနေပြည်တော်နဲ့မိုင်30လောက်ဝေးတဲ့မိုင်တိုင်အမှတ်229မှာခရီးသည်တင်ကားနှစ်စီးတိုက်မိပြီးလူအနည်းဆုံး14ယောက်သေဆုံးသွားပါတယ်။ဒီနှစ်ပိုင်းအမြင်လန်းပေါ်မှာဖြစ်ပွားတဲ့ယာဉ်တိုက်မှုတွေကအဆိုးဝါးဆုံးယာဉ်တိုက်မှုဖြစ်ပါတယ်။ဒီယာဉ်တိုက်မှုကြောင့်ခရီးသည်တွေဘေးကင်းလုံခြုံရေးအတွက်ဘာတွေလိုအပ်မလဲဆိုတဲ့မေးခွန်းထုတ်မှုတွေပေါ်လာပါတယ်။ VOA သတင်းတောက်ကိုထက်အောင်ခန်းကတင်ပြပေးပါမယ်ရှင်။
တနင်္လာနေ့ည7:00နာရီဝန်းကျင်ကလေးပေါက်လို့အမြန်လန်းပေးမှရက်ပြီးပြင်နေတဲ့ဖျားဘူးရင်ကိုအရိန်နမခီးသည်တင်ကားကဝင်တိုက်ခဲ့ရပါဖျားဘူးရင်ပေးမှထိုင်နေတဲ့ခီးသည်တွေပါထိခိုက်တိုက်ဆုံးခဲ့ပါတယ်အခင်းဖြစ်ပွားတဲ့နေရာကယ်ဆယ်ရေးလောက်မှာပါဝင်ခဲ့တဲ့ရဲရရှိသူက VOE ကိုခုလိုပြောပါတယ
်ဟိုသူကလေးပေါက်လို့ညက်ထားမှဝင်တိုက်လိုက်တာပေါ့လေးပေါက်လို့ဟိုမတော်နိုင်မင်းလည်းကဖျားဘူးကလမ်းပေးကိုကတ်ပြီးတော့ကြာအဲတိုင်းထောက်တယ်ပြီးတော့သူကလေးပြင်တာပေါ့မှန်ကိုကရန်ကုန်နဲ့အိမ်ဘက်ခေါ်မှာပေါ့အဲဝင်တိုက်လိုက်တာပြည်နမာဝင်တိုက်ပဲတော့ရတော့အလုံးပေါင်း10ယောက်ပေါ့အလုံးပေါင်း10ယောက်ကကျွန်တော်ဒီညာတွင်ချင်းမှတင်တူတူဆုံးသွားကြမနေ့ပိုင်းကျတော့ကျွန်တော်အတိကျတော့လို့မရဘူးအဲမနေ့ကလူနာရေးသေးသွားတယ်ဒီတော့ခါစားစီးရုံပို့ရဲတချို့ကတော့နိုင်ငံများရဲ့လူကြောင်ဆုံးလိုက်ပါဖြစ်နိုင်တယ်လေဒီကအဲကာဘီနာမှာနေကြရဲကာဘီနာမှာနေကြရဲကားနဲ့ရောတိုက်လိုက်တာပေါ့အကုန်လုံးဖွဲ့ထုံသွားကာဘီနာမနာနေသူကကြိုက်တော့တာပေါ့ကြိုက်တော့ပြီးတော့ကပြင်းတာပေါ့ကြီးနေပြအဲ့ကားချရနေရကျန်နေနေရကျဲပြီးတော့သူကားချရနေရအဲ့အမြန်လမ်းမှာတော်တော်ကျင်းနေနေရလဲသူကတူတယ
်အမြန်လမ်းမှာကြီးရက်တက်ဖွင့်မှုရုံရထုတ်ပြန်ကြရအင်္ဂါနေ့နေကင်းပိုင်းထိတေဆုံးသူ14ယောက်ရှိပြီးလူ42ယောက်ကိုအတွေးလူနာဖြစ်နေပြည်တော်ဆေးရုံမှာကုသနေရပါတယ်အင်္ဂါနေ့ညနေပိုင်းထိနေပြည်တော်ဆေးရုံမှာအရေးပေါ်လူနာဖြစ်ဆေးကုသနေခီးတယ်တွေကနောက်ထပ်တေဆုံးတဲ့သူရှိမရှိအတိအကျတော့မသိရသေးပါဘူးမြန်မာကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့စီးရင်စရာတွေက2018ခုနှစ်ဇန်နဝါရီလကနေ2018ခုနှစ်ဇူလိုင်လအတွင်းတန်းဒီတာကြီးပြည်နယ်တီးတီမှာရင်တိုက်မှု11,000ကျော်ဖြစ်ပွားခဲ့ပြီးတေဆုံးသူ3,500ကျော်ရှိခဲ့ပါတယ်ထိခိုက်ဒဏ်ရာရတဲ့လူ18,000ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့အေရဝတီတိုင်းတွေမှာအများဆုံးဖြစ်ပါတယ်ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့ဒုညွှန်ကြားရေးမှူးဦးတင်ဆိုကတော့အဝေးပြေးလမ်းမှာမောင်းနေမဲ့ခီးတယ်တွေဘေးကင်းမှုအတွက်ကားတွေကိုအမြဲလိုလိုစစ်ဆီးနေတဲ့အကြောင်းရှင်းပြပါရစေ
။ဟိုဒီတတ်မှတ်လိုက်တဲ့ကမောင်းလားမမောင်းလားဆိုတာအမြန်လမ်းဒီမှာစစ်တယ်ဆိုတာဟာမျိုးတွေတော့လုံနေတာပဲတောက်ချောက်လုံနေတာပဲလေ။အမြဲစစ်ဆီးစစ်ဆီးတဲ့ဟာတော့ဟိုကိုတို့ကတနည်းအားတော့မဟုတ်ဘူး။ပြည်နယ်တိုင်းအားလုံးစစ်နေတာ။ခီးစင်မထွက်ခါခွင့်စစ်တဲ့ဟာတွေကတော့အကုန်လုံနေတာ။ပြည်နယ်တိုင်းအားလုံးနေတယ်အကုန်လုံးပြည်နယ်တိုင်းရုံးနေအကုန်လုံးပါလေ။ခီးစင်မထွက်ခါခွင့်စစ်ဖို့အတွက်ကိုတို့လည်းညွန်ကြားတာလေ။သူတို့လည်းစစ်ပြီးတော့အမြဲတမ်းတင်နေတာ။အမြန်လမ်းဆိုတော့တို့ဟိုအမြန်လမ်းအဝကနေပြီးတော့စစ်နေတာလေအခုလည်းရှိတယ်လေစာညာနာတို့ပို့ဆက်တို့မထသာတို့အကုန်စစ်နေကြတာပဲ
ရင်တိုက်မှုဖြစ်ပွားရင်လည်းပတ်သက်လို့အမြန်လမ်းမကြီးရဲ့အခြေအတွေဘေးကင်းလုံခြုံမှုအခြေအနေတွေပေါ်မှာဝေဖန်မှုတွေလည်းမကြာခဏထွက်ပေါ်လေးရှိပါတယ်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန့်ကတော့လူတွေကြောင့်အဓိကဖြစ်တာပိုများတယ်လို့ရှင်းပြပါတယ
်အမြန်လမ်းပေါ်မှာကျတော့အဓိကဖြစ်ပျက်နေတဲ့ accident အတိုင်းဒီလူတွေကြောင့်ပဲဖြစ်နေတာတော့ကိုရာခိုင်တော့များတယ်များတယ်အထူးသဖြင့်ဒီ highway line ပေါ်မှာပြည့်ပြည့်နေတာမှန်များတယ်လူတွေရဲ့မစင်မချင်မောင်းနေမှုတော့ဖြစ်တာတွေကပိုများနေတယ်နှစ်ချက်ကတော့အဲ့ဟိုတာယာတွေကိုဘီးမဆိုင်တဲ့တကြောင်ဟိုတာယာတွေလိုအပ်တာတွေပါနေတဲ့အခြေအနေဟိုလေးတင်းလေးပေါင်းတွေကိုမဖြစ်သေးတာတို့ဟိုဒါမှမဟုတ်မိမိတာယာရဲ့အခြေအနေကိုမဖြစ်သေးတာဒါကြောင့်တာယာကွန့်ပွန့်ထွက်သွားပြီးတော့ဖြစ်တာများတယ
်အဝေးပြေးလမ်းမှာကြီးတွေပေါ်မှာရင်းတွေဘေးကင်းမကင်းဆစ်ဆီးတာပြင်ရှင်မောင်းသမားတွေဘက်ကစီကန်းလိုက်နိုင်အောင်ဒီတက်ပူတင်းတင်းကျပ်ကျပ်ဆောင်ရွက်ဖို့လဲခီးတယ်ရုံနဲ့လိလာသူတွေဘက်ကအကြံပေးပြောဆိုတာတွေရှိပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မကြာခင်ကထုတ်ပြန်တဲ့လမ်းစီကန်းဘေးကင်းလုံခြုံရေးဆိုင်ရာအစီရင်ခံစာတွေအရမြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံတွေထဲမှာရင်းမတော်ဆတိမ့်မောက်မှုဒုတိယအဆိုးဝါးဆုံးလို့ဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတော်ကိုထက်အောင်ခန်းကသတင်းပေးပို့ထားတာပါအင်္ဂါညပိုင်းစီစဉ်အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဘက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိတာကြောင့်စောင့်မျှော်နှားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 1783ည၊လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီခွဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးဓာတ်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။ကိုငင်းချန်းကအစီအစဉ်တင်ဆက်ပေးထားပါတယ
်။ဒီကဘက်မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကဗင်နော့ကိုခန့်ထားရေးအကြီးအကျယ်အငင်းပွားနေသလိုသူကိုဆွဆွဲထားတဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေအတွက်ဖက်ဒရယ်စုံစမ်းထောက်လှမ်းရေးဘူရို FBI ကလည်းအချိန်ကန့်သတ်ထားတဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့အပတ်ကကဲဗင်နော့နဲ့သူ့ကိုဆွဆွဲသူတဦးကိုစစ်နိတ်တရားရေးကော်မတီမှကြားနာစစ်ဆေးခဲ့မှုတွေဟာစစ်နိတ်အထက်လွှတ်တော်အတွင်းကအကွဲအပြဲတွေကိုမပြောင်းလဲစေခဲ့ပေမဲ့လည်းအတီးပြုတ်ခံထားရေးအတွက်မဲခွဲဆုံးဖြတ်မှုကိုနှောင့်နှေးစေခဲ့ပါတယ်။
My name is Christine Blasey Ford.
အခုလိုဂျာနာစစ်ဆေးမှုတွေဟာနိုင်ငံကိုတုံ့လှုပ်စေခဲ့တာပါ
။ I was pushed onto
the wall, ဂဒင်ပေါ်တွန်းလှဲခဲ့ပြီးတော့သူကကျမပေါ်တက်ခွာခဲ့ပါတယ်
။ But I have never done this.
သူ့ဘာဖြစ်ဖြစ်ဒါမှမဟုတ်တခြားဘသူကိုမှကျွန်တော်ဒါမျိုးမလုပ်ဖူးပါဘူး
။ Kevin တော့လိမ်ပိုင်းဆိုင်ရာကျူးလွန်ခဲ့တယ်လို့စွပ်စွဲမှုတွေကိုစစ်ဆေးဖို့အတွက် Federal စုံစမ်းထောက်လှမ်းရေးဘူရို FBI ကိုတပတ်အချိန်ပေးလိုက်ပြီးအဲ့ဒါပြီးရင်တော့အထက်လွှတ်တော်တစ်ခုလုံးမှမဲခွဲမယ်လို့စစ်နိတ်တရားရေးကော်မတီကပြောပါတယ်။Senator Jeff Flake က
Now I don't know.
နာမည်အပတ်အတွင်းမဲအရေးအတွက်ပြောင်းသွားမလားဆိုတာကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်တို့မှာပိုကောင်းတဲ့လုပ်ငန်းစဉ်ရှိခဲ့တယ်လို့လူတွေပြောနိုင်ပါလေ။ဒါဟာတိုင်းပြည်စည်းလုံးဖို့လိုအပ်တာလည်းဖြစ်ပါတယ
်။အခုလို FBI ကဖြည့်ဆွက်စုံစမ်းဖို့ဒီမိုကရက်တွေဘက်ကတောင်းဆိုခဲ့တာကြားပါပြီ။ဒီမိုကရက် Senator Patty Murray ကအခုလိုပြောခဲ့ပါတယ
်။ Let's slow down.
ကျမတို့ဖြည်းဖြည်းစဉ်းစားတင်ပါတယ်။ဒီအကြောင်းပိုသိအောင်လုပ်ကြရမှာပါ။သူ့ကိုဆွဆွဲတာတွေကိုမဖြေရှင်းမဲ့နဲ့ဒီလူကိုတရားရုံးချုပ်မှာမခန့်သင့်ပါဘူးရှင်
။သမ္မတဒေါ်နယ်ထရမ့်ကအစပိုင်းမှာတော့နောက်နေမှုတွေအတွက်စိတ်ရှည်ဖို့အချက်ပြခဲ့ပေမဲ့လည်းနောက်ပိုင်းမှာဒီမိုကရက်တွေကိုဝေဖန်ထိုးနှက်ခဲ့ပါတယ်
။ And they're determined to take back power.
သူဟာအာဏာပြန်ရဖို့ဘယ်နည်းလမ်းကိုမဆိုသုံးဖို့ဆုံးဖြတ်ထားပါတယ်။မတရားလုပ်တာတွေအကျင့်ရုပ်တာတွေကိုမြင်ရမှာပါ။သူတို့ဘယ်သူတွေကိုထိခိုက်မိလဲဆိုတာဂရုစိုက်မှာမဟုတ်ပါဘူး
။ Kevin Knox ကလည်းဒီမိုကရက်တွေဟာသူ့ကိုဖျက်ဆီးဖို့နည်းလမ်းရှာနေတာဖြစ်ပြီးသူငယ်ဘဝအကြောင်းမေးတဲ့မေးခွန်းတွေကိုဆက်ဆက်ထိမခံတုံ့ပြန်ခဲ့ပါတယ်။စနေတာအေမီကလိုဘူချာကအခုလိုမေးခဲ့တာပါ
။ So you're saying there's never been a case
where ရထောက်တာအရင်များသွားပြီးအဲ့ဒီညကဘာဖြစ်သွားသလဲ။ဒါမှမဟုတ်အဖြစ်အပျက်တပိုင်းတစားကိုမမှတ်မိတာမျိုးလုံးဝမဖြစ်ဘူးလို့အခုရှင်းပြောနေတာလား
။ That's you're asking about yeah blackout I don't know have you
မအောင်တော့တဲ့ကိစ္စမျိုးမေးတာလား။ကျွန်တော်မသိဘူးလေ။ခမောဖြစ်ဘူးလား။
အခုလိုရှောင်ဖြေတာမျိုးကြောင့်ကေဗင်နော့အမျိုးသမီးတွေကိုဘယ်လိုဆက်ဆံခဲ့သလဲလို့ဒီမိုကရက်တွေကမေးခွန်းထုတ်ကြပါတယ
် This was not someone who
ဒီလူဟာမယိမ်းမယိုင်ပဲစိတ်ရှိသူတရားမျှတသူမျက်မျှတတရှိတဲ့တရားသူကြီးတယောက်မှရှိတဲ့နာတွေကိုပြနိုင်တဲ့သူမဟုတ်ပါဘူးရန်လိုပြီးကြမ်းတက်တဲ့လူတယောက်ဆိုတာကိုပြခဲ့တာပါ
Republican ဘက်ကအဓိကကြသူတွေကတော့အဲ့ဒီလိုမမြင်ပါဘူးSenator Lindsey Graham က
The temperament I saw was a man who was innocent.
ကျွန်တော်မြင်တွေ့ခဲ့ရတဲ့သူ့ရဲ့စိတ်ချင်းတွေကတော့အပြစ်မရှိသူတယောက်ငငယ်ကြီးရွယ်ချင်းနဲ့အပြစ်စည်းခံရလို့ဒေါသထွက်နေတဲ့ပုံမှာတရားရုံးချုပ်မှာ "तू ဟာကောင်းမွန်တဲ့တရားသူရေးချုပ်တယောက်ဖြစ်လာမှာပါ"။အ
င်ဂျူရောရဲ့ညွှန်ကြားမှုနဲ့ Kevin Knox ကိုလိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေအတွက်စစ်ဆေးဖို့ FBI မှာတပတ်အချိန်ရှိပါတယ်။အချိန်နဲ့တာဝန်သတ်မှတ်ချက်ကတိတ်ကျဉ်းလွန်းတယ်လို့ Democrat တချို့ကဝေဖန်ပါတယ်။ Republican တွေကတော့ FBI စုံစမ်းစစ်ဆေးရေးပြီးတာနဲ့အတီးပြုတ်ခန့်အပ်ပေးဖို့မဲခွဲဆုံးဖြတ်ချင်တာပါ။တစ်ဆက်တည်းမှာပဲအမေရိကန်ဂျားကာလာရွေးကောက်ပွဲကျင်းပဖို့တလာပဲလိုတော့တဲ့အချိန်
အယူအဆအမျိုးမျိုးရှိကြတဲ့အမေရိကန်တွေကတော့စောင့်ကြည့်တွက်ဆနေကြပါတယ်ခင်ဗျာ
။ကိုငင်းရင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစီစဉ်ကိုနားဆင်ခဲ့ရတာပါ။အခုချိန်ကစပြီးအင်္ဂါညဗီဝီဓာတ်ရိုက်လေလိုင်းစီစဉ်ကိုတင်ဆက်ပါတော့မယ်ရှင်။ကိုသားညွန်ဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုအောင်အောင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုက်စီစဉ်ကနေပြီးတော့ကျေးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တလောတုန်းကဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်နဲ့အဲဒီဆုံးဖြတ်ချက်ထဲမှာပါတဲ့ဒီနိုင်ငံတကာဥပဒေချိုးဖောက်မှုထောက်ထားဆွေးနွေးဖွဲ့ပေါ့နော်ဒီဖွဲ့ကဘယ်လိုဖွဲ့မျိုးလဲဆိုတာကိုကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာပါအဓိကဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာ2011ကစလို့ဖြစ်ခဲ့တဲ့လူ့ခွင့်ချိုးဖောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ဆိုတဲ့တပ်တည်အထောက်ထားဆွေးနွေးအဖွဲ့ကိုဖွဲ့ဖို့ဆိုပြီးတော့ကုလသမဂ္ဂလူ့ခွင့်ကောင်စီကဆုံးဖြတ်ခဲ့တာပါဒီဖွဲ့ရဲ့အတိတ်နဲ့ဒီဖွဲ့ကဘယ်လိုသဘောဆောင်လဲကုလလူ့ခွင့်ကောင်စီရဲ့အခုခြေလှမ်းဟာမြန်မာရေးကိုင်တွယ်မှုမှာဘယ်လောက်ထိထိရောက်နိုင်လဲစရီကျွန်တော်သုံးသပ်ဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မက်ခင်အုံမှာပါမက်ခင်အုံမှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံလူ့ခွင့်ရေးလှုပ်ရှားမှုမှာဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်နောက်တူကတော့ဥစေဝင်မှာသတင်းစာဆရာကုစေဝင်မှာဒီအလိုင်းပေါ်ကို2ဦးစလုံးရောက်နေပါခင်ဗျမက်ခင်အုံမှာကြားပါလားခင်ဗျမက်ခင်အုံမှာရင်ဖိတ်ခေါ်ကြပါလေဟုတ်ကဲ့မောင်မကြီးခုနကကျွန်တော်ပြောသွားလို့ပါပဲလူခွင့်ရေးကောင်စီကနေပြီးတော့ပြီးခဲ့တဲ့ပတ်ကဆုံးဖြတ်ချက်ထဲမှာဒီနိုင်ငံတကာဥပဒေချိုးဖောက်တာနဲ့ပတ်သက်လို့အထောက်အထားဆွေးနွေးဖွဲ့เนาะဖွဲ့ဖို့ဆိုတဲ့ဆုံးဖြတ်ချက်တစ်ခုပါပါတယ်အဲ့တော့ဒီဖွဲ့ဟာအရင်တုန်းကရှိခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့နဲ့ဘာတွေကွာသွားလဲအဲ့ဒါလေးနည်းနည်းတိကျကျလေးရှင်းပြပေးပါလား
ဟုတ်ကဲ့ရှင်အခုဒီအရင်တစ်ပတ်ကလူခွင့်ကောင်စီကဆုံးဖြတ်လိုက်တဲ့ဥစ္စာမှာတကယ်ပြောမယ်ဆိုရင်တူကရန်နေရနှစ်ခုကိုဖွဲ့စည်းဖို့ဆုံးဖြတ်လိုက်တယ်လို့ပြောလို့ရပါတယ်တစ်ခုကပါလဲဆိုတော့အခုလောက်ပိုင်းခွင့်ပြီးသွားတဲ့SSM ပေါ့နော်ကျွန်တော်တို့ဒီအထက်လက်ဆုံးချမ်းရေးမရှင်နံပါတ်၁ကိုဆက်ပြီးတော့မှနောက်ဆက်တွဲပေါင်းကူးဆက်ပြီးတော့မှတွားပြီးနဲ့ SSM နံပါတ်၂လို့ပြောလို့ရတဲ့ရန်နေရတစ်ခုကိုလည်းတကယ်လောက်ပါလိမ့်မယ်ဒီတော့နောက်တစ်ခုကကြတော့ကျမတို့ဒီဟိုဗမ်မလိုက်ထဲနဲ့လွတ်လပ်တဲ့နိုင်ငံတကာရန်ဒီယာလို့ပြောလို့ရတဲ့ဟိုအတူအောက်ကတော့ Triple IM လို့ခေါ်ရတဲ့အဲ့ဒီ Triple IM ဆိုတဲ့ရန်ဒီယာတစ်ခုကိုလည်းတို့ဖြတ်ပြီးတော့မှဟိုဖွဲ့ဖို့အစ်စ်ဖွဲ့ဖို့ရှိတယ်ဆိုဒီရန်ဒီယာနှစ်ခုရဲ့မတူရအောင်လဲကျမဟိုရှင်းပြချင်ပါတယ်ပထမ FSM 2ကကြတော့ဒီ Triple IM ဆိုတဲ့လွတ်လပ်ပြီးတော့မှဗမ်မလိုက်တဲ့နိုင်ငံတကာရန်ဒီယာမလာခင်ပေါ့နော်မဖွဲ့နိုင်သေးခင်အသက်မဝင်သေးခင်ကာလမှာဂျားထဲမှာလွတ်မသွားရအောင်လို့ရှိနေတဲ့အခြေအနေတွေလက်ရှိစုပေါင်းမှုတွေဆက်လက်မှတ်တမ်းတင်လေ့လာမှတ်တမ်းတင်အထက်လက်ောက်ယူပြီးတော့မှအစီအစဉ်ခံစားချက်ပြီးတင်ပြသွားနိုင်လို့တူဂျားထဲမှာတစ်ခုပေါင်းကူဂျားခံပေါင်းကူတစ်ခုရှိမှာပေါ့ဒါနဲ့နောက်တစ်ခုကခုနက Triple IM ဆိုတာရှိနေပေါ့နော်အဲ့ဒီ Triple IM ကကြတော့သူကကြတော့ပြောမယ်ဆိုလို့ရှိရင်ဟိုကျမတို့ဒီဟိုနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုတွေအတွက်ကိုတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနိုင်ဖို့တရားရုံးလုံထုံးလုံးကြီးတွေအတွက်ကိုအမှုပြင်ပေးမယ်ရန်နေရာလို့ကျမတို့သိရပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါတစ်ခုလည်းသိချင်လို့ပါနောက်တစ်ခုကတော့ဒီအခုတစ်ဖက်မှာ ICC ပေါ့နော်ဒီပြည်မှုဆိုင်ရာနိုင်ငံတရားရုံးကိုတင်ဖို့ဆိုပြီးတော့ကြိုးပမ်းနေတဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျာတစ်ဖက်မှာကအခုဒီလုတ်တဲ့ဒီခုနပြောလေ Triple MD အဖွဲ့စည်းကဒီ ICC အတွက်ယူရလားတခြားဘယ်လိုယူရချက်တည်းရှိပါလားခင်ဗျာတိကျစွာပြောမှာဆိုရင
်ဟုတ်ကဲ့ဒီ Triple IM ငယ်ယူရချက်ကပြောမှာဆိုရင်သူ့ရဲ့လုတ်တိုင်ခွင့်ပေါ့နော်သူ့ရဲ့လုတ်တိုင်ခွင့်ကသူကခုနကတော့ဟိုဘယ်မှာပဲဖြစ်ဖြစ် ICC ပဲပြောဒါမှမဟုတ်လို့ရှိရင်လွတ်လပ်တဲ့တရားခုံရုံးတစ်ခုပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်နိုင်ငံတကာအနေနဲ့သူ့နိုင်ငံအပြင်ကနေပြီးတော့မှဟိုတရားစွဲနိုင်တဲ့အခြေအနေမျိုးလုပ်မယ်ဆိုလို့ရှိရင်လည်းဘယ်မှာပဲဘယ်သူပဲလုပ်လို့ဆုံးလို့ရဖို့အတွက်ကိုသူကအမှုကိုကြိုပြီးတိစောက်ပေးထားတာမျိုးဖြစ်ပါတယ်ကျော်ဘယ်လိုမျိုးတရားစီရင်ရေးရန်နေရပဲနောက်လာမယ့်အနာဂတ်မှာပေါ်လာဒီ Triple IM ကနေပြီးတော့မှအမှုတိစောက်ထားတဲ့ဥစ္စာတွေအကုန်လုံးကယူပြီးတော့မှဒါကိုသုံးလို့ရတယ်ဆိုတဲ့ဥစ္စာအတွက်ကိုသူအမှုတိစောက်တာကြိုပြီးတော့မှအမှုတိစောက်ပေးထားတဲ့ဆိုတဲ့သဘောပါ
ဟုတ်ကဲ့တစ်ချိန်လုံးကတော့ဒီခုနကဒီအာနာရှင်ပီနိုချေကိုအင်္ဂလန်ကအင်္ဂလိပ်သွားတဲ့အချိန်မှာဖမ်းခဲ့ပူပါတယ်ဖမ်းဆီးခဲ့ပူပါတယ်အဲ့တော့ဒီအခြေအနေမျိုးတွေကတော့ဖြစ်လာနိုင်လားတာဆူလာနိုင်လား
အိုးပြောရတော့ခက်မှာပေါ့နော်ကိုယ်ကိုယ်တိုင်ညီကြီးဒါပေမဲ့ဖြစ်ခဲ့မှုတဲ့ပါဒကတွေရှိရအောင်နော်အခုတိတ်မကြသေးခင်ကတော့မှဆီးရီးယားကလေတပ်ဗိုလ်ချုပ်ကိုဒီဂျာမနီကနေပြီးတော့မှသူတို့ဒီအာယူနာကဟိုကျမတို့ဟို universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်အရဟိုသူ့ကိုပေါ့နော်တရားစွဲဖို့လောက်ထားရှိတော့
ဟိုလောလောဆယ်ဒီလူကအဖမ်းခံထားလားဆိုရင်တော့အဖမ်းမခံထားဘူးပေါ့တိုးတော့သူဒီနိုင်ငံတွေကနေဒီထွက်လို့မရဘူးဟိုအပြင်ထွက်လို့မရဘူးဘာလို့ဆိုတော့ဟို Interpol မှာလည်းသူကအမိစီရင်မှာပါသွားပြီလေနော်ဆိုတော့အဲ့လိုမျိုး case တွေတော့ရှိတယ်ရှင့
်ဟုတ်ကဲ့နောက်တစ်ခက်တစ်ချက်ကသိချင်တာကအရင်တုန်းကချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာဆွေရက cooperate မလုပ်ပါဘူးမြန်မာနိုင်ငံတော်မှသွားခွင့်မရခဲ့ပါဘူးအဲ့တော့ဒီ trouble amlo မျိုးယနေ့တခုစောင့်မယ်ဆိုရင်မြန်မာဆွေရကပူပေါင်းဆောင်ရွက်မှုမပါဘဲနဲ့လုပ်နိုင်ပါမလား
အခုဒီကျမတို့ SSM number 1တောင်မှတနည်းခွဲအတွင်းမှာသူကတော်တော်ကြီးဟိုမှပေါ့နော်အချက်အလက်တွေတေချာခိုင်းခိုင်းမာမာနဲ့ဒီချက်တွေဒီတေချာစုဆောင်ပြီးတော့မှအခုလိုတင်ပြသွားနိုင်တယ်ဆိုတော့မြန်မာကပူပေါင်းဆောင်ရွက်မှုမရှိပေမဲ့လို့ဒါတွေကလုပ်လို့မရဘူးလုံးဝမရတာမဟုတ်ဘူးပေါ့နော်ဒီအထူးသဖြင့်ကဒီတက်တေထောက်ထားရဆိုလို့ရှိရင်အထူးသဖြင့်ဒီတိမ့်နဲ့ချီပြီးတော့မှဘင်္ဂလားဒေ့ရှ်နဲ့စပ်ကိုရောက်နေရဲ့ရောဟင်ဂျာဒုက္ခကြတယ်ဆိုလို့ရှိရင်တို့ရဲ့ဘဝဖြတ်တမ်းမှုအရာကဟိုကျမတို့ဟိုပုံခြင်းမဟုတ်ဘူးလေနော်တို့ရဲ့ဒီဘာတွေကြုံခဲ့ရလဲဆိုတဲ့ဥစ္စာတွေမှာကျမတို့ဒီမှုခင်းမှုရာအရာကိုကယူထားတဲ့တက်တေထောက်ထားရရှိတဲ့ပြင်ထပ်ယူနေတဲ့ဟာရောဒါတွေဟာဟိုမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်မှုမရှိလေအော်ပြောမယ်ဆိုလို့ရှိရင်တော့ဒါတွေကဖြစ်နေပါတယ်။ကြောဘာတွေတက်ရောက်မှုဖြစ်နိုင်လဲဆိုတာမျိုးကျွန်တော်တို့စဉ်းစားမယ်ဆိုလို့ရှိရင်တော့အခုကာလမှာတော့ကျွန်တော်တို့အတိအကျပြောဖို့တော့ခက်လိမ့်မယ်လို့ကျွန်မထင်တယ်။ဒါပေမဲ့အခုဖြစ်သွားတဲ့ဥစ္စာတွေဖြစ်နေတာတွေကလူမျိုးတုံးတက်ဖြတ်မှုလူသားမျိုးနယ်ဖြစ်မှုပေါ်မှာစန့်ကျင်မှုတည်ရခြင်းမှုဆိုတဲ့ဒီနိုင်ငံတကာရာဇဝင်းနိုင်ငံတကာရာဇဝင်းမှုတွေဖြစ်နေတယ်။အဲ့ဒီဘက်ကအဲ့လိုဖြစ်နေတဲ့ဥစ္စာတွေတို့တွေအားလုံးကတက်တည်အထောက်အထားတွေစနစ်တကျနဲ့တည်တည်ချာချာယူထားတာတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီလူမျိုးနိုင်ငံတကာဥပဒေကိုချိုးဖောက်တာဟာနိုင်ငံတကာရာဇဝင်းမှုကိုကျူးလွန်တာဖြစ်တဲ့တကြောင့်မလို့ကျွန်မမြင်တာကနိုင်ငံတကာအတိုင်းအတာတစ်ခုလုံးနေနေရောနိုင်ငံတစ်ခုချင်းအရာတွေရောကသူတို့လုပ်နိုင်တဲ့ဟာအရေးယူနိုင်တာတွေလုပ်သွားကြမယ်လို့ပဲကျွန်မတို့အဲ့လိုမျိုးသုံးသပ်တယ်ရှင
်ဟုတ်ကဲ့ခင်ဗျမခင်အောင်မှာလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျကျွန်တော်ကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ဒင်းစားဆရာကိုစိန်ဝင်းကြားပါလားခင်ဗျ
โอเคได้คร
ับโอเคกูเซ็งวินကိုကျွန်တော်မေးချင်တာကတော့လူခွင့်ကောင်စီကတော့အခုလိုမျိုးခုနမတ်အောင်မှလည်းပြောပြပြီးသွားပြီးအရေးယူမှုတွေစပြီးခြေလှမ်းနေတယ်လုံနေပြီအဲ့တော့မြန်မာနိုင်ငံဘက်ကအထူးသဖြင့်မြန်မာစစ်တပ်ပေါ့နော်အစိုးရဖြစ်စီစစ်တပ်ဖြစ်စီအဲ့ဘက်ကရောလူခွင့်ကောင်စီရဲ့အခုလှုပ်လာတဲ့ခြေလှမ်းနေနဲ့ပတ်သက်လို့အလေးနဲ့ကောသူတို့ရှိရလားတကယ်ကောသတိထားမိရလားအခြေအနေက
သူတို့အနေနဲ့ကတော့သူတို့စုတ်ကင်လာတာဒါပြည်တွင်းရေးပဲဖြစ်တယ်ဟဲ့လားအဲတို့ကိစ္စတို့ရှိမဲ့ဒီလာမလို့နဲ့ဆိုတဲ့ဟာကိုဟိုကင်လာတာပေါ့ဒါတစ်ဖက်မှာလည်းအဲသူတို့အနေနဲ့ကတော့ဒီကဖြစ်လာနိုင်တဲ့လမ်းတွေတွေကိုကျွန်တော်ထင်ပါတယ်ဒီ site ကြည့်နေတယ်လို့ထင်ပါတယ်အဲတို့တော့လည်းပဲအဲသူတို့မတွက်ထားတဲ့လမ်းသူတို့ကတော့သူကအာယူတာကတရုတ်ကိုနဲ့ရုရှားကိုအာယူတယ်ကိုအာယူတာပေါ့နော်အဲ့တော့အခုဒီကော်မရှင်ဘက်ကနေပြီးတော့လှုပ်လာတဲ့ဟာ UN ဘက်ကနေပြီးတော့လှုပ်လာနိုင်ငံတကာအနေထားကတခြားသော option တွေပါပါလာတာပေါ့နော်အဲအဲ့ဒီအတွက်ကူပါသူတို့အနေနဲ့တိရှောက်ထားမှုကICC တလန်းနဲ့တွေမကဘဲနဲ့တခြားသော land တွေကိုပါတိရှောက်ထားမှုဖြစ်တယ်လို့ပြောနေတယ်အဲ့ဒါကမြန်မာအစိုးရသူတို့ဒီစစ်တပ်ကဒီကိစ္စတွေကိုကျူးလွန်ခဲ့တဲ့လူတွေအနေနဲ့တော့ကျွန်တော်ထင်ပါတယ်ဆိုရင်ကြဖြစ်မှာပေါ့လေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်မြန်မာဆွေရဲ့ပူပေါင်းဆွေမှုပေါ့အထူးဖြစ်စစ်တပ်လည်းပါပါတယ်ဒီအရင်လူခွင့်ကောင်စီကဖွဲ့ခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့ကပူပေါင်းဆွေမှုမလုပ်ဘူးဒါပေမဲ့တကယ်လဲထွက်လာကောအစီအစဉ်ထွက်လာတော့ဟိုဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအချက်လက်တီနေပဲအဓိကစုပြီးတော့ဖွဲ့ခဲ့ရတယ်မြန်မာဘက်ကဟာတီးကြကြမရခဲ့ဘူးတော့မြန်မာနိုင်ငံလည်းမတော်နိုင်ခဲ့တာဟုတ်အဲ့တော့အခုလိုမျိုးဆက်ပြီးတော့ပူပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်ဒါမြန်မာနိုင်ငံအတွက်အဆိုးဖြစ်နိုင်လားအကောင်းဖြစ်နိုင်လားပိုကောင်းလာနိုင်လားမြန်မာနိုင်ငံအတွက်ဘလို့မျိုးတုံ့တက်မိလဲကိုစိန်ဝင်းအမြင
်ဒီလွတ်လပ်စွာဆောင်စံစစ်ဆေးတဲ့ကော်မရှင်ဘက်ပါတီကိုလက်မခံလို့ပဲလက်မခံနဲ့ကိုရဲ့ကိုပိုင်ဆောင်စံစစ်ဆေးကော်မရှင်လုပ်မယ်ပေါ့မြန်မာကတော့အဲ့လိုမျိုးကြံတာအဲ့တော့အဲ့ဒီဟာကိုဘသူကရှုံးမတော့မေကွန်းကအဲ့ဒီဒါကမေကွန်းအဓိကမင်းကြီးကမေကွန်းပေါ့နော်အဲ့လိုမယုံတာနဲ့အများဟိုဘက်မှာလည်းသူတို့လှုပ်ရှားရှိတာအလုံးပို့ပြီးတော့ကြီးလာမယ်အဲတခြားသောနိုင်ငံကြီးရပိတ်ဆို့အရေးယူမှုတွေအားလည်းပေါ်လာမယ်ဂျိုင်ဒူဖီအားတွေအများကြီးဝင်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်ချက်ကတော့ခုနကကိုစိန်ဝင်းပြောတဲ့အချိန်မှာပဲမြန်မာနိုင်ငံကနေပြီးတော့တီးကြသူ့ဘာသူလွတ်လပ်တဲ့စုံစမ်းခွင့်ဆောင်ရည်ဖွဲ့ဖွဲ့ထားတာရှိပါလေခုနပြောလို့နိုင်ငံတကာကပုဂ္ဂိုလ်နှစ်ဦးဦးဆောင်တာပေါ့เนาะဒီနေ့ပဲဒီဒုက္ခသည်များမဟာမင်းကြီးဒီအစည်းအဝေးမှာဒီဒေါက်တာဝင်းမြတ်ကြီးပြောသွားပါလေသူတို့အနေနဲ့ဒါကိုစုံစမ်းမယ်နိုင်ငံတကာကပူးပေါင်းမှာဆိုပြီးပြောပါလေခင်ဗျာအဲ့တော့ဒ ီစုံစမ်းမှုပေါ်မှာဘယ်လောက်ထိ rely လုပ်လို့ရမလဲနိုင်ငံတကာကကောပူးပေါင်းရင်ပိုးပြီးထွက်ပြေးထွက်လာနိုင်လားဒီစုံစမ်းမှုပြည်တွင်းစုံစမ်းမှုနဲ့ပတ်သက်လို့ပ
ါဒီလိုစုံစမ်းမှုမှာပြင်ဒီလိုမျိုးဟိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့မျက်မြင်သက်တွေကရှိနေသေးတယ်တူတို့တွေအသက်ရှင်ပြီးတော့ကြံနေကြတာဒီအများကြီးပဲဒါပေမဲ့လည်းသူတို့ကကြောက်နေရတာပေါ့ဘသူကသွားပြီးတော့ပြောရဲမို့ဒီလူတွေအမှဒီအဖွဲတွေလာလို့ရှိရင်အနောက်မှာအာလိုက်ပြီးတော့မှတ်နေတဲ့လူတွေကလည်းရှိသေးတယ်အဲ့ဒီခါကျတော့ဟောစုံစမ်းစစ်ဆေးမှုကလည်း credible မဖြစ်ဘူးဒီဒါပြင်မဲ့တချို့သောအဖွဲဝင်တွေကအရင်တော့ပြောကြသူကအချိန်မျိုးစုံစမ်းမှုမပြုရဒီကင်ဟာဟိုအစကျူးလွန်မှုတွေမရှိပါဘူးဆိုပြီးတော့ကြိုးတွေပိတ်ထားတဲ့ဟာတွေအဲ့တော့ credibility ကရနိုင်လို့အခြေအနေကတော့မရှိပါဘူး
ဟုတ်ကဲ့ကိုစင်ဝင်မအောင်မှာလီလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်သရရှင်တွေအလှည့်ပေးကြပါလေပထမသရရှင်ကတော့မတ်ထွေးထိုင်းနိုင်ငံကပါခင်ဗျာမတ်ထွေးတူတူဆူလီမင်းများလို့ရပါတယ
်ဟာဟုတ်ကဲ့ရှင်ကျွန်မမေခွန်ရှိပါတယ်ရှင
်ဟုတ်ကဲ့
ပထမတော့ကုလသမဂ္ဂက2017ခုနှစ်ကစလို့ဖြစ်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတက်တဲ့အထောက်အထားကိုဒါကြောင့်2017ခုနှစ်စပဲသိသိခဲ့ကြလဲပါနော်2017ခုနှစ်ရှေ့ကာလအချိန်ကရောနိုင်ငံတကာဥပဒေချိုးဖောက်မှုဆိုင်ဆိုင်ဆံလို့မဝင်လို့လားအဲ့ဒါပါကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်အစိုးရခေတ်ဆက်ဆက်ကလူ့ခွင့်ရေးချိုးဖောက်မှုတွေယနေ့အထိပဲဖြစ်နေတယ်ပေါ့လေ
ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့2017မတိုင်ခင်ကအခြေအနေတွေကိုဘာကြောင့်မကြီးညှို့တာလဲပေါ့နော်အဲ့ဒါကျွန်တော်မေးပြပါမယ်ခဏလေးမအခင်အောင်ပါဦးနော်ကျွန်တော်နောက်ထပ်သွားရှိတူကျွန်တော်လှည့်ပေးကြမှာလဲကိုဝေယံဆူဆွေးနွေးမြများလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့လေလေ
ဟုတ်ကဲ့ကိုဝီယန်ဆိုးဆွနေမြောင်းလို့ရပါတယ
်ဟုတ်ကဲ့လေဟုတ်ကဲ့လေလေ
ဟုတ်ကဲ့ပြောပ
ါဟုတ်ကဲ့အခုကျွန်တော်ဆွနေပြီလားကြရတယ်လေနည်းနည်းတော့ဆက်ဆက်လေးလေးရှိရစင်ကြရယ်ဒီလေရယ်လေအခုလည်းဟိုတပတ်တပတ်တော့ဒီဒီကတော့လေးဆက်ရပြောရရဒီကလေးဆက်လက်ဆွနေလာတဲ့ဒီလိုလိုကံကလေးကဒါရီလေဒီရတဲ့တောင်းဆိုလို့အစဉ်ကျစားရတယ်သူတို့ဒီမြန်မာနိုင်ငံရဲ့ပြည်ထောင်စုဒီလိုဒီလိုဆိုင်ဆိုင်ကြီးကဆီဆီဆက်လို့ရတယ်ဒီကတော့အဲ့ဒါလက်သက်သေးချင်တာပါလို့ဆိုရင်အစ်မဒီ CSR ရတဲ့သူတို့ဒီမြန်မာနိုင်ငံရဲ့ပြည်ထောင်စုတွေပြည်ထောင်စုတွေဆိုင်တာလေ
ကိုဝေယံဆိုးကိုဝေယံဆိုးပြောတာကျွန်တော်ကောင်းကောင်းမကြောက်ဘူးခင်ဗျာကောင်းကောင်းမကြောက်တော့ ਨੇ တူတူတက်တုံနဲ့တလုံးချင်းတီးတီးကြကြလေးပြောပြပါလားကျွန်တော်ကောင်းကောင်းမကြောက်ဘူ
းဟုတ်ကဲ့ကျွန်တော်ကျဲကျလာရလေးဆက်ဆက်လေးလေးရှိရလက်ရှိဆိုးရလာကိုကောင်းကောင်းမရှိလာချမ်းလေးနဲ့ဆိုရလေးလုံးဝတကစစ်ခုရင်းကိုဒီလိုလိမ့်မယ်ပြောလို့ဆိုတ
ော့ဟုတ်ကဲ့ကျွန်တော်နားလည်ပါပြီဟုတ်ကဲ့တခြားနီလန်းအနေနဲ့အဓိက
အဲ့ဒီလေအကျဉ်းနဲ့လေခွေးကြီးတွေကဒီမှာလုံးမနဲ့ပါရလာရဲဒီလိုကျွန်တော်ဆွေးနွေးကြည့်လိုက
်ဟုတ်ကဲ့အခြားနီးလက်နေနဲ့ဒီစစ်ခုံတင်မှုကိစ္စပေါ့နော်ဟုတ်ကဲ့နောက်ဆက်သရရှင်တူကျွန်တော်ဖိတ်ခေါ်ကြပါလေကိုတီးလဲမူဆွေးနွေးမင်းများလို့ရပါလေကိုတီးလဲမူကြားပါလားကိုတီးလဲမူအာကိုတီးလဲမူလေတိုင်းပေါ်မှာမရှိတော့ပါဘူးခင်ဗျကျွန်တော်ဒီမှာပေးစာတချို့ကျွန်တော်ဖတ်ချင်ပါလေပေးစာထဲမှာ game book cup ဆိုတဲ့ဒီရည်တာကတော့ချစ်ပြည်နယ်မှာ silent genocide ဖြစ်နေတာနှစ်ပေါင်း80လောက်ရှိပါပြီတဲ့မျိုးတုံးတလောက်လည်းဖြစ်နေပါပြီတဲ့တချို့ရော်တွေဆိုရင်တက်ကြီးရော်တွေကပဲကြံတော့လို့ရွာမှာအသုဘရှိလို့ရှိရင်တက်ကြီးရော်တွေကိုယ်တိုင်အလောင်းထန်ကျင်းတူနေရတဲ့အခြေအနေပါတဲ့ဝမ်တထအတွက်လူငယ်တွေပြည်ပေါက်ကိုတည်တည်တန်းကြီးထွက်နေကြစေပါပြန်သူနေပါလေတဲ့ဒါတော့သူ့ရဲ့အမြင်မှာနောက်ထပ် threat sheet 2ကတော့ထက်တယ်သူကတော့ကုလလူခွင့်ကောင်စီရဲ့ခြေလှမ်းထိရောက်မှုကတော့ထင်လောက်ခီးပေါက်မယ်လို့မထင်ပါဘူးတဲ့အဓိကတရုတ်ရုရှားကလည်းကာဝယ်ပေးနေမှာပါတဲ့ဒီမိုကရေစီစနစ်အုပ်ချုပ်မဲ့မြန်မာနိုင်ငံဟာဒီမိုကရေစီရဲ့အနှစ်သာရနိုင်ငံသားတဦးချင်းစီရဲ့ဒီမိုကရေစီနဲ့အတိတ်ပဲစီမင်းကြီးဝင်တွေနည်းလို့မှသိတယ်တဲ့ဒါတွေကြေကြေပြန့်ပြန့်နားလေသဘောပေါက်သွားမယ်ဆိုရင်တော့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ခြေလှမ်းတွေပို့ပြီးတော့ထိရောက်နိုင်မယ်လို့ထင်ပါတယ်ဗျာသူကတော့လူခွင့်ပညာပေးတဲ့ပတ်သက်လို့ဆိုလိုတယ်ထင်ပါတယ်ကျွန်တော်သရော့ရှင်တွေကခုနမထွေးမိထားတဲ့မိကွန်းနဲ့ကိုဝီယန်ဆိုးပြောသွားတာကိုကျွန်တော်အရင်ဆုံးပြန်ဖက်ပြင်းကြပါတယ်မတ်အုံမာကိုကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ကြပါတယ်မတ်အုံမာကြားပါလားခင်ဗျာဟုတ်ကဲ့မတ်အုံမာကြားပါလား
ကွာ2017ကနေမှဘာဖြစ်လို့သူ2017နောက်ပိုင်းဟိုမှစပြီးတော့ဒါကြီးကောက်တာလဲပေါ့နော်ဟုတ်ကဲ့နော
်ဟုတ်ကဲ့ဟုတ်ပါတယ်ဟုတ်ပါတယ်ဟု
တ်ဆွေးနေရဟာကျွန်တော်တို့လေးလာတလောက်ဆိုလို့ရှိရင်တော့အဓိက2010မှာရေကောက်ပွဲဖြစ်သွားပြီးတော့2017ကနေစပြီးတော့မှမြန်မာနိုင်ငံဟာဒီမိုကရေစီအတင်ကူးကြောင်းပြီးဆိုပြီးတော့မှကမ္ဘာကိုကြီးညာလိုက်တယ်အဲ့ဒီခါမှာနိုင်ငံတကာကနေပြီးတော့မှအားလုံးကအာ ဟိုဘယ်လိုခေါ်မလဲအားလုံးကအကောင်းမြင်ပြီးတော့ဗောနော်အကောင်းမြင်ဝါဒနဲ့အားလုံးကဟိုပူးပေါင်းဆောင်ရွက်ကြမယ်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ကိုငွေအားရောလူအားရောအဲဟိုပညာနည်းပညာအားရောပြီးတော့နိုင်ငံရေးအရာပါအားလုံးကနေပြီးတော့မှထောက်ခံပြီးတော့မှဝင်လာကြတယ်နိုင်ငံတကာကနေပြီးတော့မှပြန်ပြီးတော့မှမြန်မာနိုင်ငံနဲ့ဖြည့်ဖြည့်ဆက်ဆံပြီးတော့မှလုပ်ကြတယ်ပေါ့အဲမဲ့အဲ့လိုမျိုးလုပ်တဲ့အချိန်ကနေပြန်ပြီးတော့မှကြိလိုက်တဲ့အချိန်မှာနိုင်ငံတကာကဒါမြန်မာနိုင်ငံမှာပြန်ပြီးတော့မှပြန်လာပြီးတော့မှအားလုံးဒီဖွံ့ဖြိုးရေးနော်ငြိမ်းချမ်းရေးစသဖြင့်အကုန်လုံးကိုငွေအားလူအားအကုန်လုံးလာဟိုမြန်မာပညာအားစိုက်ထုတ်ပြီးလုပ်ကြတယ်ပါဝင်ကြတယ်တို့တော့လေတကယ်တမ်းလူအခွင့်အရေးချိုးဖောက်မှုတွေကဘာမှဟိုဘယ်လိုခေါ်မလဲမတိုးတက်လာတဲ့အပြင်ဥပမာဆိုလို့ရှိရင်2017ရဲ့အထင်ကြီးဖြစ်တဲ့ဥစ္စာကကတိမှာတကြောပြန်ဖြစ်တဲ့ထပ်ပြန်ဆဖြစ်တယ်အဲ့တော့ဒီငင်းကြေးရည်ယူထားတယ်ဟဲ့လားအပြည့်ရလက်မှတ်ထိုးထားတယ်ဟဲ့လားကတိ KIO နဲ့တက်မလို့သားရဲ့မှာခုနက၁၄နှစ်ရှိခဲ့တဲ့ဥစ္စာကိုတက်မလို့ဘက်ကနေချိုးဖောက်လိုက်တဲ့အခါမှာခုနကတကြောပြန်ဖြစ်ပြီးကတိမှာပြန်ဖြစ်တယ် IDP ကဟိုဒုက္ခတွေပြန်ပြီးတော့မှဖြစ်လာတယ်ဆိုတော့အဲ့ဒီကနေစပြီးတော့မှ2012เนาะပြီးတော့2016 19စသဖြင့်ခုနကကတိရှမ်းနဲ့ဒီရခိုင်မှာဖြစ်တဲ့ဥစ္စာတွေဟာ2017ကနေပြီးတော့မှတိုင်းပြည်တကားပွင့်ပြီးတော့မှအကောင့်ထဲသွားရမယ့်အစားလူခွင့်ရေးချိုးဖောက်ခံရမှုတွေကအစိုးဘက်ကိုပို့ပြီးတော့မှပို့ပြီးတော့မှဆိုးဝါးလာတာကိုကြည့်ပြီးတော့မှ2017ကိုအနည်းဆုံးအချိန်ကိုစပြီးတော့မှသူတို့လုံနိုင်ကြီးပေါ့နော်သူတို့လုံနိုင်တဲ့လုံပိုင်ခွင့်နဲ့လုံနိုင်ကြီးအတိုင်းတာရဲမှာအနည်းဆုံးအချိန်ကိုစယူတယ်လို့ကျွန်တော်တို့အဲ့လိုထင်နေချက
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းကိုကျွန်တော်တခုမေးချင်ပါတယ်အခုလိုမျိုးငငယ်တကာကနေပြီးတော့အထူးဖြစ်မြန်မာစစ်တပ်ပေါ့နော်လူခွေကျူးလွန်သူတွေကိုနိုင်ငံတကာမှာအရေးယူမှုကြိုးပမ်းနေတာဟာမြန်မာနိုင်ငံရဲ့ညီညွတ်ရေးပြန်လည်ရင်ကြားစေရေးကိုထိခိုက်စေတဲ့အချို့အချာထိပါစေတဲ့ဆိုပြီးတော့မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်နေပါတယ်အဲ့တော့ဒီလိုမျိုးအရေးယူဆောင်ရတာဟာတကယ်ပဲမြန်မာနိုင်ငံကခုသွားနေတဲ့အတွင်းကူပြောင်းရေးပေါ်မှာသွားပြီးတည့်ရောက်မှုထိခိုက်မှုရှိတယ်လို့မြင်ပါလား
မြန်မာအစိုးရဘက်ကနေပြီးတော့အာဂျူလောက်တာပေါ့ဇတိစောရကတက်တာကသူကနှစ် line ရှိတယ်တစ် line ကသာတော့ဒီတိုင်းပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဟာ instability ဖြစ်လာနိုင်တယ်နောက်တစ်ခါတော့ဒီလူမျိုးစုတွေကြားမှာလူမျိုးတစ်ခုနဲ့တစ်ခုကြားထဲမှာအမုန်းကြားတွေပို့ပြီးတော့များလာတဲ့ reconciliation ကိုဖိကိုက်လာနိုင်တယ်ပေါ့အဲ့တော့ ပထမတစ်ချက်ကတော့ကျွန်တော်ထင်ပါတယ်တက်ကိုဟိုအစ်တမရောရည်စူးပြီးပြောတယ်သူပါတယ် instability ဘာဖြစ်လို့ဒီကိစ္စမှာတမရောနဲ့ပတ်သက်ပြီးတော့အဲ့ကတော့ရခိုင်ကွန်မြူနတီကိုအထူးသဖြင့်ညွှန်းနေလို့ထင်ပါတယ်ဒီရိုဟင်ဂျာကိစ္စကိုကြည့်လို့ရှိရင်ပေါ့သာသောကိစ္စတွေမှာတော့ဒီကချင်တို့ရှမ်းတို့ပေါ့လေအဲ့တော့အဲ့ဒီခါတွေကဒါအဲ့ကဲအဲ့လိုမျိုးမရှင်းမဲ့ထားရင်ပေါ့ဒါကမေးခွန်းရှိတယ်မပြေလည်လို့ပဲကျွန်တော်တို့ကအခုဒီပြဿနာကိုဒီအထိဒီလိုတွေဖြေရှင်းနေရတာအခုတော့ကဲရခိုင်မှာဆိုကြည့်မယ်ဆိုရင်ရခိုင်တောင်ပိုင်းကတော့သာပါမြောက်ပိုင်းကမြောက်ပိုင်းတစ်ခုလုံးလို့လေကပြောရင်အစိုးရကွန်ဆန်ဆူကြီးနဲ့ NLD ပေါ်မှာအမြင့်မကြီးလို့ဖြစ်တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဘာမှမရပဲနဲ့ဆုံးရှုံးမှုပဲဖြစ်တာဒီလိုမျိုးပေါ့မဖြစ်ချင်းမဲ့နဲ့ထားလို့ရှိရင်ပြဿနာရဲ့အရေးမြစ်ကိုမတိုင်တွယ်လို့ရှိရင်ပြဿနာကတော့ပြေလည်သွားလိမ့်မယ်ဆိုတာကတော့မှန်ကန်တဲ့သောရကချက်ဘူးဟုတ်ဘူးလို့ထင်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူအလှည့်ပြန်ပေးကြပါလေကိုတီးလက်မှုလေလိုင်းပေါ်ပြောင်းနေပါပြီကိုတီးလက်မှုတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီလက်ရှိအစိုးရရဲ့စစ်တပ်ကနော်လူခွင့်ချိုးဖောက်မှုကတော့တို့ကတော့တကယ်လုပ်နေတာကိုကျွန်တော်တို့သိရပါတယ်မြင်ရပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုရင်နော်သူ့ရဲ့လှုပ်ဆောင်ချက်တွေကသူအားလုံးငင်းနေငင်းနေတာကိုကျွန်တော်တို့သိရတယ်ပေါ့ဗျာနော်ဒီတော့ဒီအစိုးရစစ်တပ်ကနော်ဒီစစ်ခုံရုံးတင်ဖို့ကတော့ဒါလှုပ်ဆောင်ဖို့တော့လိုအပ်တယ်တကယ်လို့မလှုပ်ဆောင်ဘူးဆိုရင်ကျွန်တော်တို့တခြားသောတိုင်းရင်းသားတွေကိုနော်ဆက်လက်ပြီးတော့ဒုက္ခပေးနေမှာဖြစ်ပါတယ်အခုလည်းဆက်လက်ဒုက္ခပေးနေတဲ့ဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်ခုံရုံးတင်ဖို့တော့ကျွန်တော်တို့ပြောဆိုရမှာဖြစ်တယ်နော်လက်ခံမှာဖြစ်တယ်ကျွန်တော်တို့ကတော
့
ဟုတ်ကဲ့ပါလေခ
င်ဗျာဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရရှင်တူစာရေးပူပူတော့ဖတ်ချင်ပါလေအောင်စစ်တီတဲ့ရုံးကြအရေးမြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဖိအားကရုရှားနဲ့တရုတ်နိုင်ငံပေါ်မှာတည်တယ်တဲ့အဲ့ကြမှာထူးခြားတဲ့အပြောင်းလဲဖြစ်နိုင်တယ်လို့မြင်ပါလေတဲ့ဒါသူ့ရဲ့စာအုပ်ချုပ်ပြောချင်တာဖြစ်ပါလေအဲ့တော့ကျွန်တော်ပတ်သက်ဒါနဲ့ပတ်သက်လို့ကျွန်တော်တူလေးပြန်ပြီးချင်ပါလေအချိန်လက်သိမ့်မရလို့ပါကိုစိန်ဝင်းကိုယင်ပြီးချင်ပါလေရုရှားနဲ့တရုတ်ကပေါ်မှာပဲမူတည်တယ်ဆိုတော့တကယ်တမ်းအခုလူခွင့်ကောင်စီရဲ့အခုလိုတွားနေတဲ့ခြေလှမ်းတွေကခုနအင်အားကြီးနိုင်ငံတွေကဂူလိုပိတ်ဆို့နေမှာဆိုရင်တကယ်တမ်းထိထိရောက်လုံနိုင်ပါမလားတကယ်တမ်းခြေလှမ်းလှမ်းနိုင်ပါမလားကိုစိန်ဝင်းအမြင်သိကြပါလား
အဲ့လိုကြီးပုံတွေတွက်လို့မရဘူး။ဟိုဥပမာပြတရုတ်ပေါ့။တရုတ်ကကျွန်တော်တို့နဲ့တင်အဆင်ပြေတာမဟုတ်ဘူး။ဘင်္ဂလားဒေ့ရှ်နဲ့လည်းတရုတ်ကအဆင်ပြေတယ်။နှစ်နိုင်ငံလုံးကိုဟိုသူရဲ့အဩဇာရှိတဲ့ဟာအဲ့ဒီတော့တစ်ချိန်ကြာလို့ရှိရင်အဲ့ဒါဒီအခြေအနေတွေပြောင်းသွားမယ်။နောက်ရုရှားကကျွန်တော်တို့နိုင်ငံကြီးမှာဒီလောက်သူကအဝေးရနေပဲရှိနေတာအဲထက်တဲ့ဝင်ဝင်အမိကပတ်သက်တဲ့ဟာမျိုးမဟုတ်ဘူး။အဲ့တော့ဒီနိုင်ဒီနိုင်ငံနိုင်ငံပုံတွေအဲကာထားပေးမယ်ဆိုတဲ့အင်စာလွဲပ
ါဟုတ်ကဲ့ခင်ဗျကျွန်တော်မတ်အိုဘာရဲ့အမြင်လည်းသိကြပါတယ်ခင်ဗျဘယ်လောက်ထိထိရောက်ကုလသမဂ္ဂဒီအကိစ္စတွေကန့်တွေနိုင်ပါမလဲအတားအဆီးတွေရှိနိုင်မလား
ဟိုကျမတို့ဒီလုံခြုံရေးကောင်စီမှာတော့ဘာလို့ဆိုပြီးတော့ဟိုခြေုံနဲ့ရရှာကသူတို့မှာအာဗီဒီယိုအနာရှိထားတဲ့အတွက်ကြောင့်မလို့ပြန်ခေါ်ကြအရန်ကြည့်တယ်ဆိုတော့ကျမတို့အားလုံးသိကြတာလားသို့တော်လည်းပဲအခုကျမတို့အာကြည့်ရမယ့်ဥစ္စာပါလဲဆိုတော့ဒီလိုမျိုးကိစ္စတွေကိုလှုပ်ဖို့ကလုံခြုံရေးကောင်စီတခုရဲ့မှာပွားပြီးတော့မှမမှုတည်ဘူးအဲ့ဒါကိုကျမတို့ညွှန်မလို့မယ်လို့ထင်တယ်အာအခုလောလောဆယ်ပေါ့နော်ကျမတို့ဒီလလူခွင့်ကောင်စီကနေပြီးတော့မှဆုံးဖြတ်လိုက်တဲ့ဒီက triple im လို့မျိုးရန်တရားဆိုပါတော့ဒီရန်တရားမျိုးဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်အာတရားနှတ်တော်မှုနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ကိုသွားဖို့အတွက်အမှုပြင်ထားပေးတယ်ဆိုတဲ့ဥစ္စာကဒါဟာကျမတို့ဒါဟိုပြောမယ်ဆိုလို့ရှိရင်ခြေလမ်းတစ်လမ်းအကြီးကြီးကိုကျမတို့တက်လိုက်တာပဲဒါဆိုလို့ရှိရင်ဒါဟာခုနကလုံခြုံရေးကောင်စီကဒါကိုဆော့ဆော့ပိုင်ခွင့်ရှိတာမရှိဘူးချက်အဲ့တော့ဒီချိန်ထဲမှာပဲကျမတို့နောက်တစ်ခါကျမတို့ကြည့်ရမှာကအဲကျမတို့ဒီလူကလာတမကအထွေထွေညီလာခံရှိတယ်ဆိုတော့အထွေထွေညီလာခံကနေပြီးတော့လေတစ်ထိတ်ထိတ်ချရတာလုံခြုံရေးကောင်စီကလုံပိုင်ခွင့်ရှိရတာနဲ့လုံဖို့တာဝန်ရှိရတာနဲ့လုံသိရတာနဲ့မလုံခဲ့လို့ရှိရင်ဒီနောက်ကအထွေထွေညီလာခံကနေပြီးတော့လေသူ့ကိုပေးထားတဲ့အာပါဝါသူ့ကိုလုံပိုင်ခွင့်ပေးထားတဲ့ထဲကနေပြီးတော့မှလုံလို့ရတာရှိတယ်ဆိုတာမျိုးလည်းတွေ့နေကြသလိုကျမခုနပြောသလိုမျိုးလေဒီ universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်နိုင်ငံတိုင်းမှာသူ့မှာတရားစီရင်ပိုင်ခွင့်ရှိတော့အဲ့လိုနိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရဲ့တရားရေးလုံပိုင်ခွင့်ရနေပြီးတော့မှချင်းကပ်ပြီးတော့မှဒီကျုပ်ုံနဲ့ဒီနော်ဒီနိုင်ငံတကာရာဇဝတ်မှုကျုပ်ုံထားတဲ့စစ်ကောင်းဆောင်တွေကိုအဖြစ်ပေးဖို့အရေးယူဖို့အတွက်ကိုလည်းသူတို့လုံသွားလို့ရတဲ့လမ်းတွေလည်းအများကြီးရှိရဲဆိုကျွန်တော်တို့ဒီ different option ပေါ့နော်ဖြစ်နိုင်ခြေတွေအများကြီးရှိရဲဆိုတာလည်းကြည့်ကြည့်ရောအာဟိုကျွန်တော်တို့တည်ထားဖို့ကြည့်နေဖို့လည်းလိုပါမယ်လေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချင်းဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့မက်ခင်အုံးမှာကိုစိန်ဝင်းနဲ့သရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲကျန်တော့ခဲ့ပြီပါခင်ဗျာ
ကိုတာညူဆွေးနွေးတင်ဆက်တဲ့အင်္ဂါညဒရက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငရင်နဲ့ဆူနာမီလှိုင်းတန်ကြောင်းသေဆုံးသူ1200ကျော်ရှိသွားပြီဖြစ်ပါတယ်။ဘေးဒဏ်အဆိုးအဆုံးခံစားခဲ့ရတဲ့ဖာလူမျိုးကနေသတင်းပေးပို့ချက်တွေမှာတော့မျိုးကန်တွေကအစားအသောက်နဲ့ရေသံရဖို့ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေထဲဝင်ရောက်လှည့်ရနေကြတယ်လို့ဖော်ပြပါတယ်။အစိုးရဘက်ကရေးပေါ်ကူညီထောက်ပံ့ရေးနှေးကွေးလွန်လာကြောင်းမချေနှံ့မှုတွေလည်းကြီးထွားလာနေပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုတွေ့လို့တွေ့ညာပါလူမျိုးတဝန်းကအပြက်စီးတွေကြားမှာကယ်ဆယ်ရေးအဖွဲ့တွေတူးဖော်နေကြဆဲဖြစ်ပေမဲ့ဆက်ရန်တရားကြီးတွေမရှိတာကြောင့်နှောင့်နှေးကြံ့ကြာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းရွေးကောက်ပွဲဆန်ရတွေ့ဆုံပွဲတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်အနည်းဆုံးလူ14ဦးသေဆုံးရပြီးတော့30ဒဏ်ရာရပါတယ်။နန်ဂါဟာပြည်နယ်ခမာခရိုင်ကလွတ်တော်ရွေးကောက်ပွဲဝင်မဲ့ကိုစလေတဦးရဲ့စီယုံရေးရုံးမှပောက်ကွဲမှုဖြစ်ခဲ့တာပါ။အောက်တိုဘာလ20ရက်မှကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းနာဆရီမိုမန်ရဲ့အခြေအနေကတော့မသိရသေးပါဘူး။ရခိုင်ပြည်နယ်တဲကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလုတ်ပိုင်권အပြည့်အဝပေးဖို့မြန်မာအစိုးရကိုအရှိတောင်အရှနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုပါတယ်။ဖိလစ်ပိုင်တန်တမာဟောင်းနောက်ဂျပန်တန်တမာဟောင်းနဲ့မြန်မာနိုင်ငံကပုဂ္ဂိုလ်နှုတ်တို့နဲ့ဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်ကရခိုင်ပြည်ပခါအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟတ်လီဖြစ်ပါတယ်။ VOA American တန်ညပဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 58တို့ကနေအတန်လွင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.